Welcome to the Voice of America in Burmese.
လာညချမ်းမှာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်စက်တင်ဘာလ20ရက်နေ့တနင်္ဂနွေနေ့ညပိုင်း VOE မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လမ်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီကနေ့ညပိုင်းတနင်္ဂနွေကိုမမိုးပြူနဲ့တွေ့ကြညာပြီးသွားမှာပါကျူဘာနိုင်ငံကိုရောက်ရှိနေတဲ့ပုံရဟမင်းဟာဒီကနေ့မှာတိမ့်နဲ့ချီတဲ့လူလူနဲ့တွေ့ဆုံတာ။နောက်ဒီထိုင်းနိုင်ငံမှာလူသတ်မှုနဲ့ဖမ်းဆီးခံထားတဲ့မြန်မာနိုင်ငံသား2ဦးရဲ့အမှုကိုနောက်ပတ်တွင်မှပြန်လည်စတင်စစ်ဆေးမှာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒေါက်ဆန်းစုကြည်ရဲ့နေပြည်တော်မဲဆွယ်စီယုတ်ရည်နဲ့ပတ်သက်တဲ့သတင်းတွေကိုတော့သတင်းတွေကြေညာပြီးမှအရင်ဆုံးနှားဆင်ချရဖို့ရှိပါတယ်။ဒီနောက်မှာတော့
In our view I think the biggest deficit of the preparations for the elections in November the disenfranchisement of
Jacob Webb may be ကွင်းနဲ့ပတ်သက်ပြီး HRW ရဲ့အာရှဒေသဆိုင်ရာအကြီးအကဲ David Matthewson နဲ့တွေ့ဆုံမေးမြန်းထားတာကိုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာနားဆင်ကြားရမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ပြည်တွင်သတင်းသုံးသပ်ချက်ကမ္ဘာတစ်လောကထူးခြားစမ်းပြတဲ့သတင်းတွေနဲ့အတူသောရရှင်တို့ VOA ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုလည်းပြန်ကြားပေးအောင်မှာဖြစ်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးကြပါမယ်ရှင်။
စီးရသမရဘရှောက်အယ်အာဆက်အနေနဲ့ယာရုကနေဆင်းပေးရမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။ဒါပေမဲ့ဘယ်အချိန်မှဆင်းပေးရမယ်ဆိုတော့ကိုတော့ဆစ်ဆက်ဆွေးနွေးပြီးတော့ဆုံးဖြတ်သွားရမယ်လို့ဆိုပါတယ်။ရုရှားနဲ့အီရန်နိုင်ငံအနေနဲ့စီးရီးယားနိုင်ငံမှာသူတို့ရဲ့ဩဇာလွှမ်းမိုးမှုတွေကိုအသုံးချပြီးအာဆက်ကိုဆစ်ဆက်ဆွေးနွေးလာအောင်စီယုံတင်တယ်လို့လည်းသူကတိုက်တွန်းခဲ့ပါတယ်။စနေနေ့ရုံးကဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဖိလစ်ဟာမွန်နဲ့လန်ဒန်မှာတွေ့ဆုံခဲ့ပြီးတဲ့နောက်ဝန်ကြီးကယ်ရီကအခုလိုပြောခဲ့တာပါ။ဒါပြင်ဥရောပတိုက်ကိုရှေ့ပြောင်းဒုက္ခသည်တွေဖြစ်ဝင်ရောက်လာနေတဲ့ဆီးရီးယားဒုက္ခသည်တွေနဲ့ဆီးရီးယားပြည်ရင်းစစ်ဟာဆက်ဆံနေပြီးတော့ဒီအကြောင်းတွေကိုသူဟာအလေးပေးပြောဆိုခဲ့တဲ့အပြင်လင်းနှစ်ကြာပြည်ရင်းစစ်ဖြစ်ပွားနေတာဟာအခုလိုလူစုလိုက်အပြုံလိုက်ပြောင်းရွှေ့နေမှုရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ဆိုပါရယ်အာဆက်နဲ့ဆစ်ဆက်ညှိနှိုင်းဖို့လိုအပ်ပြီးဆီးရီးယားပေါ်ဩဇာညောင်းတဲ့ရုရှား၊အီရန်နဲ့တခြားဗန်နိုင်ငံနဲ့ပဲဖြစ်ဖြစ်ဒီလိုဆစ်ဆက်ညှိနှိုင်းဖို့ကူညီလိုက်မယ်လို့အမေရိကန်ဘက်ကမျှော်လင့်နေတာပါဆီးရီးယားနိုင်ငံတွေကအရေးစီးတဲ့ကြတွေကိုတိုက်ခိုက်နှိမ်နှင်းသွားဖို့နဲ့ဒီရုရှားအနေနဲ့ပို့ပြီးလှုပ်ဆောင်လာနေတဲ့အခြေအနေပေါ်ကနေစီးရီးယားအရေးနီလန်ပေါင်းစုံနဲ့ဘလို့ကင်တွေမလဲဆိုတာကိုပြောဆိုခဲ့တဲ့အပြင်ဒါဟာသူတို့ရဲ့ရည်ရွယ်ချက်ဖြစ်တယ်လို့ဝင်းကြီးကယ်ရီကဆိုပါတယ်။2011ခုနှစ်ကနေစတင်တဲ့စီးရီးယားပြည်ရင်းစစ်ကိုဘလို့ပုံစံမျိုးနဲ့အဆုံးသတ်နိုင်မလဲဆိုတာကိုရုရှားနဲ့နောက်နိုင်ငံတွေကြားသဘောမတူဖြစ်နေတာပါ။စီးရီးယားသမ္မတဘရှားအယ်အာဆက်အာနာဆက်ရှိနေတဲ့မြောက်ကာလပတ်လုံးစီးရီးယားမှာပရိပခါတွေဆက်ရှိနေ ਉ မှာဖြစ်တယ်လို့အနောက်နိုင်ငံတွေကတော့ယူဆထားပြီးရုရှားဘက်ကတော့အာဆက်ရဲ့အနာဂတ်အရေးနဲ့ပတ်သက်လို့မဆုံးဖြတ်ခင်မှာစီးရီးယားနိုင်ငံတွင်းကအဆင်ရောက်တွေရဲ့ချင်းချမှုအန္တရာယ်ကိုအရေးနှင်းနှင်းဖို့လိုအပ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ
အခုသတင်းပတ်ထဲမှာကျူဘာနဲ့အမေရိကန်ပြည်ထောင်စုကိုဆဲရကြသမိုင်းဝင်ခီးစဉ်စတင်လိုက်တဲ့ပုပ်ယဟန်မင်းကြီး Francis ဟာစနေနေ့ကကျူဘာနိုင်ငံဟာဗာနာမြို့တော်ကိုရောက်လာပါတယ်ဒီနေ့တနင်္ဂနွေနေ့မှာတော့တော်လိုင်းကောင်းဆောင်ချေကွေဗရာရဲ့ရုပ်ပုံတွေအပြည့်ချိတ်ဆွဲထားတဲ့ပုပ်ပြဟန်းမင်းကြီး Francis တရားဟောရာဟာဗာနာတော်လိုင်းရင်းမြစ်မှာတိတ်နေချီတဲ့ကျူဘာပြည်သူတွေစုဝေးခဲ့ကြပါတယ်။သူခရီးစဉ်အတွင်းပုပ်ပြဟန်းမင်းကြီးဟာကျူဘာသမ္မတ Raul Castro နဲ့တွေ့ဆုံပြီးတဲ့နောက်နေမကောင်းဖြစ်နေတဲ့သမ္မတရဲ့အကိုဖြစ်သူအသက်89နှစ်ရွယ်ကောင်းဆောင်ဟာ Fidel Castro နဲ့လည်းတွေ့ဆုံနိုင်ပွဲရှိပါတယ်။ညနေခင်းဆူတောင်းပွဲမှာဖုန်းတော်ကြီးတွေဖျားချောင်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရင်းချင်းမှုခမ်းမမှာလူငယ်တွေကိုတွေ့ဆုံစကားပြောဖို့အစီအစဉ်လည်းရှိပါတယ်။ပုပ်ပြဟန်းမင်းကြီး Francis ဟာခေါင်းဆောင်ဟောင်ကက်စထရိုရဲ့ကွန်မြူနစ်စနစ်အောက်မှာကန့်သက်ခံခဲ့ရတဲ့ကက်သလစ်ခရစ်ယာန်ဖျားချောင်းကိုတွားရောက်မှာဖြစ်ပြီးဒါဟာကျူဘာရဲ့ကက်သလစ်ခရစ်ယာန်ဖျားချောင်းအတွက်သမိုင်းဝင်အလှည့်ပြောင်းတစ်ခုဖြစ်ပါတယ်။ကွန်မြူနစ်ခေတ်တလျှောက်မှေးမိန်ခဲ့ရတဲ့ကရီဘီယံကျွန်းနိုင်ငံကျူဘာကကက်သလစ်ခရစ်ယာန်ဖျားချောင်းရဲ့ဩဇာတကြောပြန်တိုးတက်လာတာလည်းဖြစ်ပါတယ်။1998ခုနှစ်ကပုပ်ဗျဟန်းမင်းကြီးဂျွန်ပေါ2012ခုနှစ်ကပုပ်ဘန်နက်ဒစ်ကျူဘာနိုင်ငံကိုလာရောက်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းအခုတတိယခရီးစဉ်ဖြစ်တဲ့ပုပ်ဖရန်စစ်ကျူဘာနိုင်ငံကိုရောက်လာခဲ့တာပါကျူဘာသမ္မတရောလ်ကက်စထရိုကပုပ်ဗျဟန်းမင်းဖရန်စစ်ကိုကြိုဆိုတဲ့မိန့်ခွန်းမှာဘာသာရေးလွတ်လပ်ခွင့်ကိုကျူဘာနိုင်ငံအခြေခံဥပဒေမှာထည့်သွင်းထားတယ်လို့ပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်ကိုခရီးမဆက်ခင်ကျူဘာနိုင်ငံခရီးစဉ်အတွင်းမှာဟိုကင်းနဲ့ဆန်ဒီယေဂိုမြို့တွေကိုလည်းပုပ်ဗျာမင်းကြီးတွားရောက်ပြီးတရားဟောဖို့ရှိတယ်လို့ခရီးရန်ဘာသာရေးခေါင်းဆောင်နေတယ်လေတွေ့ဆုံမှာဖြစ်ပါတယ်ရှင်
။ဥရောပကိုထွက်ပြေးတိတ်ချောင်လာကြတဲ့ဒုက္ခသည်4,900နီးပါးကိုလစ်ဗျာကန်ယူရန်ကနေမနေ့ကကေတင်လိုက်နိုင်တယ်လို့အီတလီကန်ယူရန်ဆောင်တပ်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ လေတစည်းပေါ်မှာတည်ဆုံနေတဲ့မျိုးသမီးတဦးကိုလည်းရှာတွေ့ခဲ့ကြောင်းသူတို့ကပြောပါရယ်ပင်လယ်ပြင်မှာဒုက္ခသည်အပြည့်အစုံတည်ဆောင်ထားတဲ့ဆက်လေတစည်းနဲ့ရောဘာလေတစည်းကိုကင်ရန်ဆောင်တက်ကရှာဖွေတွေ့ရှိခဲ့တဲ့ဗီဒီယိုကိုလည်းသူတို့ကထုတ်ပြန်ထားပါရယ်ဒီရွှေပြောင်းဒုက္ခသည်တွေကိုဆီဆီလီနဲ့အီတလီတောင်ပိုင်းကစစ်ကမ်းတွေကိုပို့ဆောင်ပေးသွားမှာဖြစ်တယ်လို့ခန့်မှန်းထားပါရယ်ဒီကနေ့မနက်ပိုင်းမှာတော့လူ300ကျော်ပါဝင်တဲ့အဖွဲ့နှစ်ဖွဲ့ဟာဆီဆီလီစစ်ကမ်းတစ်ခုဖြစ်တဲ့ပေါ်ဇာလူကိုရောက်ရှိလာမှာဖြစ်ပါတယ်ရွှေပြောင်းဒုက္ခသည်တွေကိုကယ်တင်ဖို့ကယ်ဆယ်ရေးလုပ်ငန်းတွေအကြိမ်20လောက်ဆောင်ရွက်ခဲ့တယ်လို့အီတလီကန်ရန်ဆောင်တက်ကပြောကြားထားပါတယ်ဒီလိုထွက်ပြေးတင်းချောင်လာတဲ့ဒုက္ခသည်36,000လောက်ကိုဥရောပနိုင်ငံတွေအနေနဲ့အချိုးကျဘယ်လိုခွဲဝေလက်ခံမလဲဆိုတာနဲ့ပတ်သက်ပြီးတော့လာမယ့်ဗုဒ္ဓဟူးနေ့မှာဥရောပခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့ရှိနေပြီးတချို့နိုင်ငံတွေကတော့ဒီလိုဒုက္ခသည်အရေးအတွက်အချိုးကျလက်ခံရမယ့်ကိစ္စနဲ့ပတ်သက်လို့ကန့်ကွက်ထားခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
နေပောင်းများစွာစီးပွားရေးကြက်တဲနဲ့တွေ့ကြုံရပြီးတော့ဥရောပနိုင်ငံတွေကချမှတ်တဲ့ချိုးတန်ချွေတိုင်တွေလုပ်ဖို့ပြင်နိုင်ငံရေးမတည်ငြိမ်မှုဒဏ်တွေကိုခံနေရတဲ့ဂရိပြည်သူတွေဟာအစိုးရအသစ်တရရွေးချယ်မဲပေးဖို့ဒီကနေ့တနင်္ဂနွေနေ့မှာမဲယုံနေစီကိုသွားကြပါလိမ့်ဒီရွေးကောက်ပွဲမှာခေါင်းဆောင် Vangelist Mamarakis ဦးဆောင်တဲ့ရှေးယိုးဆွဲ New Democracy Party နဲ့ဝန်ကြီးချုပ်ဟောင်း Alexis Tsipras ခေါင်းဆောင်နဲ့လဲဝဲရင်း Syriza Party ပြန်ဆိုင်အရွေးခံရပြီးတော့ဒီနှစ်ထဲမှာဂရိနိုင်ငံရဲ့တတိယမြောက်ရွေးကောက်ပွဲလည်းဖြစ်ပါလိမ့်ဂရိနိုင်ငံကျွေးမီပြဿနာအတွက်ဥရောပမြေရှင်တွေကချေးငွေဒေါ်လာတန်းထောင်ချီထုတ်ပေးဖို့ချမှတ်တဲ့ချိုးချံချွေတားရေးအစီအစဉ်ရင်ဆိုင်ဖြည့်ရှင်းမှုရည်ရွယ်ရွေးခံခဲ့တဲ့ဝန်ကြီးချုပ်ဟောင်းစီပရက်စ်နဲ့သူ့ပါတီဟာတက်တန်း9လအကြာပြီးခဲ့တဲ့လကယာရုကနှုတ်ခွက်ခဲ့ပါတယ်အဲ့ဒီနောက်အခုရွေးကောက်ပွဲပေါ်ပေါက်လာတာဖြစ်ပါတယ်ဝန်ကြီးချုပ်ဟောင်းစီပရက်စ်အနေနဲ့ဂရိနိုင်ငံရဲ့ဇူလိုင်လကကျင်းပတဲ့ဆန္ဒခံယူပွဲမှာကန့်သက်ချက်တွေများလွန်းတဲ့အတွက်ပြည်သူတွေပယ်ချခဲ့တဲ့ချေးငွေဒေါ်လာ98ဘီလီယံတန်ဖိုးရှိဥရောပချိုးချံချွေတားရေးအစီအစဉ်တတိယပိုင်းကိုလက်မခံဘူးလို့ပြောခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လကတော့အဲ့ဒီအစီအစဉ်ကိုလက်ခံခဲ့ပါတယ်။ဒါကြောင့် Mr. Tsipras ဟာဥရောပချိုးချံချွေတားရေးအစီအစဉ်ကိုဖြည့်ရှင်းနိုင်တဲ့ရည်ချင်းမရှိဘူးလို့ပြိုင်ဘက်ပါတီခေါင်းဆောင်ကဆွဆွဲပြောဆိုပါတယ်။မဲဆန္ဒရှင်တွေရဲ့လူလူစစ်တမ်းတွေရတော့အခုကျင်းပတဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဟောင်းရဲ့ပါတီက New Democracy Party ကိုနှာတစ်ဖြတ်အသာစီးရနေတယ်လို့ယူဆကြပါတယ်။ဒီရွေးကောက်ပွဲမှာဘယ်ပါတီပဲအနိုင်ရရအမှတ်နေရ300ရှိတဲ့လွှတ်တော်ရဲ့နေရာအများစုကိုအပြတ်သတ်နိုင်ရဖို့အတွက်လုံလောက်တဲ့မဲရည်အတွက်ကိုတော့ဘယ်ပါတီမှမရနိုင်ဘူးလို့လည်းယူဆထားကြပါလိမ့
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်နေပောနိုင်ငံမှာပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေသစ်ကိုကြီးညာဖို့ရှိနေတာကြောင့်ဒီကနေ့မှာလုံခြုံရေးတင်းကျပ်ထားပါတယ်ဆယ်စုနှစ်ချီကြာနိုင်ငံရေးမတည်ငြိမ်မှုတွေပါတီတွေနဲ့တိုင်းရင်းသားလူမျိုးစုတွေရဲ့ချင်းကြောက်မှုတွေအကြမ်းဖက်မှုတွေကြားမှာပဲအခုလိုအခြေခံဥပဒေသစ်ကိုကြီးညာနိုင်တော့မှာပါအခုခါမှာထောင်ထဲချီတဲ့လုံခြုံရေးဝန်ထမ်းတွေဟာလမ်းတွေကိုစောင့်ကြပ်နေကြပြီးအဝေးပြေးလမ်းတွေပေါ်မှာလည်းခီးသွားတဲ့သူတွေကိုစစ်ဆေးနေပါတယ်မြို့တော်ကက်မန်ဒူမှာတော့ဘုံတွေထောင်ထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်ရဲတွေကချက်ချင်းတုံ့ပြန်ဆောင်ရွက်ပေမဲ့ဒါဟာတကယ်မဟုတ်ပဲချင်းရောက်တဲ့သဘောနဲ့ဆောင်ရွက်ခဲ့တာသာဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်နေပေါ်အတိုက်ခံပါတီတွေကတော့အခြေခံဥပဒေကိုစန့်ကျင်တဲ့အနေနဲ့ထွေထွေတပိတ်ဆင်နွှဲဖို့တိုက်တွန်းထားပါတယ်။ဆယ်စုနှစ်ကြာကြာအငင်းပွားမှုတွေအကြမ်းဖက်မှုတွေရှိခဲ့ပြီးတဲ့နောက်ဗုဒ္ဓဟူးနေ့ကအတည်ပြုခဲ့တဲ့အခြေခံဥပဒေအရဘာသာရေးလွှမ်းမိုးမှုကင်းတဲ့ပြည်ထောင်စုပုံစံစနစ်ကိုသွားမှာဖြစ်ပါတယ်။ပြည်ထောင်စုအတွင်းကပြည်နယ်ခုနှစ်ပြည်နယ်မှာတည်ကြားဥပဒေပြုအမတ်တွေလည်းဝင်ကြီးတွေလည်းထရှိသွားမှာဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံနောက်မြောက်ပိုင်းကလယ်တန်းချောင်းတစ်ချောင်းမှာကာကွယ်ရေးကေဇေးတရုတ်ပြလေ့ကျင့်ရေးအစီအစဉ်အတွင်ထုတ်လွှင့်တဲ့မိဂုံးငွေတွေကိုရှုရှိုက်မိပြီးတဲ့နောက်ကျောင်းသား150ကျော်နေမကောင်းဖြစ်ခဲ့တယ်လို့တနင်္ဂနွေနေ့တော့အစိုးရသတင်းမီဒီယာတွေကဖော်ပြခဲ့ပါတယ်။တောက်ချန်နေကကန်စုခရိုင်ရေဖို့အလဲရန်ကျောင်းမှာကျင်းပတဲ့တုတ်ပြလေးချင်ပွဲမှာတုံးခဲ့တဲ့မိခိုးငွေတွေပမာဏများလွန်းတဲ့အတွက်ကုလို့ဖြစ်ခဲ့တယ်လို့အစိုးရအဘော်ရှင်းဟွာသတင်းကရေးသားဖော်ပြပါတယ်။မိခိုးငွေတွေဟာကျောင်းသားတွေကိုနေမကောင်းဖြစ်စေခဲ့ပြီးတော့အဲ့ဒီကျောင်းသား150ကျော်ကိုစေကူတာမှုပေးထားတယ်လို့ကန်စုနေ့စဉ်သတင်းစာကလည်းရေးသားဖော်ပြပါတယ်ရှင်။
ဗြိတိန်နိုင်ငံသားခီးသွားနှစ်ဦးကိုထိုင်းနိုင်ငံခေါတောင်ကျောမှာတပ်ဖြတ်တဲ့ဆိုပြီးဒီဆွဆွဲခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးရဲ့အမှုကိုလာမယ့်အင်္ဂါနေ့မှာပြန်လည်စတင်မှာဖြစ်ပါတယ်။ဒ ဒီအမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာထိုင်းနိုင်ငံရဲတပ်ဖွဲ့ဟာလုံထုံးလုံနည်းတွေအတိုင်းဆောင်ရွက်မှုမရှိတဲ့အပြင်သက်သေအထောက်အထားတွေကိုလုံလုံလောက်လောက်မတင်ပြနိုင်ဘူးလို့သတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။ရွှေပြောင်းလူသမားတွေဖြစ်တဲ့မြန်မာနိုင်ငံသား2ဦးဟာသူတို့ကျူးလွန်ခြင်းမရှိတဲ့ဒီအမှုအတွက်မတရားသက်သက်ဆက်ဆွဲခံထားရတာဖြစ်တယ်လို့လည်းလူ့အခွင့်အရေးအဖွဲ့တွေကပြောဆိုထားပါတယ်။ Britain ခီးသွားအသက်23နှစ်အရွယ် Hannah Witheridge နဲ့ David Miller အသက်24နှစ်တို့ဟာလွန်ခဲ့တဲ့နှစ်စက်တင်ဘာလကအသက်ခံခဲ့ရပြီးသူတို့ရဲ့ခန္ဓာကိုယ်တွေကိုတော့ခေါရောင်ကျွန်းကန်ဆာမှာရှာဖွေတွေ့ရှိခဲ့ပါတယ်။အဲဒီကျွန်းဟာအပန်းဖြေခီးလာရောက်သူတွေကဘာလှည့်ခီးသွားတွေအကြားရေပန်းစားတဲ့နေရာလည်းဖြစ်ပါတယ်။မြန်မာလူငယ်နှစ်ဦးဟာအခင်းဖြစ်ပြီးချိန်မှာသူတို့တတ်ပါတယ်လို့နိုင်ငံတကာမီဒီယာရှေ့မှာဝန်ခံထားတာတော့ရှိပါတယ်။နောက်ပိုင်းမှာတော့စစ်ဆေးမေးမြန်းစဉ်အတွင်းနှိပ်စက်ညှဉ်းပန်းမှုတွေကြောင့်အခုလိုဝန်ခံခဲ့ရတာဖြစ်တယ်လို့ဆိုပြီးတော့ဒီအမှုနဲ့သူတို့ပတ်သက်ခြင်းမရှိကြောင်းညင်းဆိုထားပါတယ်ခင်ဗျာ။
ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင်ခုကတော့မြန်မာဆရာသတင်းဆောင်မတပုတ်ကိုတင်ဆက်ပေးခြင်းပါတယ်နောက်ပိုင်းမှာတော့အဖတ်စင်ကဏ္ဍတွေကိုနားဆင်ချင်ရမှာပါရှင်မြန်မာပြည်သူလူထုရဲ့ဘဝဖွံ့ဖြိုးတိုးတက်ပြီးလုံခြုံမှုရှိလာစေဖို့အတွက်မြန်မာနိုင်ငံမှာအမှန်တကယ်ပြောင်းလဲဖို့အချိန်တန်ပြီလို့ဒေါအောင်ဆန်းစုကြည်ကနေပြည်တော်မှာဒီကနေ့ပြောဆိုလိုက်ပါတယ်တရားဥပဒေစိုးမိုးလာစေမဲ့အုပ်ချုပ်သူအစိုးရတရားပေါ်ပေါက်လာစေဖို့လည်းအရေးတကြီးလိုအပ်နေပြီလို့လူထုတောင်းနေချီတယောက်တည်းဒီကနေ့နေပြည်တော်ဇေယျသီရိမြို့ရွေးကောက်ပွဲအောင်နိုင်ရေးစီယုံရေးခီးစဉ်အတွင်မှာပြောဆိုလိုက်တာဖြစ်ပါတယ်ဒါပေမဲ့လို့2015ရွေးကောက်ပွဲမှာနေပြည်တော်ကမြို့နယ်တွေမှာပါတီအောင်နိုင်ရေးရှင်ပြိုင်မှုမှာတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းသုံးသပ်မှုတွေကရှိနေတာပါမတ်စုံမွန်ကဆက်ပြီးပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်စက်တင်ဘာလ20ရက်နေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ ን ဆန်းစုကြည်ကမန္တလေးတိုင်းနေပြည်တော်ကဇေယျသီရိမြို့နယ်နန်းအောကျေးရွာမှာဒေသခံပြည်သူလူထုနဲ့တွေ့ဆုံခြင်းမြန်မာပြည်မှာအမှန်တကယ်ပြောင်းလဲခြင်းတန်ပါပြီလို့ပြောဆိုလိုက်ပါတယ
်ပြောင်းလဲမှုဟာမှန်ကန်တဲ့ပြောင်းလဲမှုမျိုးဖြစ်ရမယ်နောက်ပြီးတော့လေတကယ်ပြောင်းလဲရမယ်တချို့ကြတော့အပြောတော့သိကောင်းတာပဲဟိုကလှုပ်ပေးပါမယ်ဒီဟာလှုပ်ပေးပါမယ်ဆိုအပြောပဲရှိတယ်ဘာမှတည့်အောင်မှုမရှိဘူးအဲ့ဒါဟာတကယ်အဲ့ဒီလိုပြောပြီးတော့ပြောတဲ့ပြောင်းလဲမှုမျိုးဆိုတာတကယ်စစ်မှန်တဲ့ပြောင်းလဲမှုမဖြစ်နိုင်ပါဘူးအဲ့တော့ကျမတို့ဘာဖြစ်လို့ပြောင်းခြင်းလဲဘာဖြစ်လို့ပြောင်းခြင်းလဲဆိုတော့ကျမတို့ရဲ့ပြည်သူတွေရဲ့ဘဝတွေဖွံ့ဖြိုးစေခြင်းလို့လုံခြုံစေခြင်းလို့တွတ်တက်စေခြင်းလို့အဲ့တော့အဲ့လားပြောင်းမှုကျမတို့ဘာလို့လဲဆိုတော့ခတ်တော်တော်ပြောရင်ပြည်သူရဲ့မဲတွေကိုလိုပါတယ်လို့ပြောပြရစီကျမတို့ပြည်သူကခေါင်းထဲမှာသေးသေးချာချာဆွဲပြီးမှတ်ထားမှာမဲတိုင်းတစ်ခုချင်းတစ်ခုချင်းဟာအင်မတန်မှတန်ဖိုးရှိပါတယ်အဲ့ဒီမဲတွေကိုမဖြုံးပါနဲ့အဲ့ဒီမဲတွေကိုမရောစားပါနဲ့ပေးသမျှတော့ယူပါမဲကိုတော့မပေးပါနဲ့လို့ကျမပြောပြရစီ
ပြည်သူလူထုအနေနဲ့မိမိတို့ရဲ့အသက်အိုးအိမ်စီစဉ်ဘဝလုံခြုံမှုရှိစေဖို့မိမိတို့ရဲ့အကျိုးကိုကာကွယ်စောင့်ရှောက်နိုင်မဲ့တရားဥပဒေစိုးမိုးမှုရှိတဲ့အုပ်ချုပ်သူအစိုးရတရက်ပေါ်ပေါက်လာနိုင်ရေးနိုင်ငံသားအခွင့်အရေးနဲ့အညီမဲပေးကြဖို့အဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကတိုက်တွန်းပါတယ်
။ကျမတို့နိုင်ငံမှာဒီလိုဥပဒေကိုအလွဲသုံးစားလုပ်ခဲ့တာအင်မတန်ကြာပါပြီ။ဒီဥပဒေကောင်းနေရှိလို့ရှိရင်တောင်မှထိထိရောက်ရောက်မဖြစ်တာကိုကျမတို့တွေ့ရပါတယ်။အခုဇေယျသီရိအပါဝင်ကျမတို့နိုင်ငံရဲ့ကျေးလက်တော်ရအများပြားမှာစဉ်အဓိကပြဿနာကလယ်ယာမြေပြဿနာပဲပြည်သူတွေရဲ့လယ်ယာမြေတွေကိုမတရားသဖြင့်သိမ်းထားတာဥပဒေကပြန်ပေးဆိုလို့ရှိရင်လည်းမပေးတာဟိုပေးမယ်လို့ဗဇက်ကပြောပြီးတော့တကယ်တော့ကိုယ့်လက်ထဲပြန်မရောက်တာဒါမျိုးတွေဟာတရားဥပဒေစိုးမိုးရေးမရှိလို့ဖြစ်ရတဲ့ကိစ္စတွေပါ
ဒေါ ን ဆန်းစုကြည်ရဲ့နေပြည်တော်ဇေယျသီရိမြို့နယ်ရွေးကောက်ပွဲအောင်နိုင်ရေးခရီးစဉ်မှာတော့ဒေသခံပြည်သူ 9,000 ကျော်တက်ရောက်ခဲ့တယ်လို့ NLD ဘက်ကခန့်မှန်းပြောဆိုထားပါတယ်။ဒါပေမဲ့လို့နေပြည်တော်တခွင်မှာရှိတဲ့ဇေယျသီရိမြို့နယ်အပါအဝင်မြို့နယ်တော်တော်များများမှာဝင်ရောက်ရှင်ပြိုင်တဲ့အခါရွေးကောက်ပွဲအောင်နိုင်ရေးစိန်ခေါ်မှုအခက်အခဲတွေနဲ့ကြုံရနိုင်ပါတယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေ့လာသူဒေါက်တာရံမျိုးသိန်းကတော့နေပြည်တော်ကနေရာတချို့မှာ2012ကြားဖြတ်ရွေးကောက်ပွဲတုန်းကအနိုင်ရခဲ့တဲ့ NLD ပါတီရဲ့ဒီတစ်ကြိမ်2015မှာကြုံလာရနိုင်ခြေတွေကိုအခုလိုပြောပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2012ကြားဖြတ်ရွေးကောက်ပွဲလိုမျိုးနေပြည်တော်ဝန်ကြီးမြို့နယ်တွေမှာအပြတ်အသတ်အနိုင်ရရှိတာမျိုးဖြစ်ဖို့အလားအလာနည်းတယ်လို့ကျွန်တော်ကမြင်ပါတယ်။လက်တလောအခုဒေါ ን ဆန်းစုကြည်မဲဆွေစီယုံရေးသွားတဲ့နေပြည်တော်ဝန်ကြီးမဲဆန္ဒနယ်တွေကတော့ကျွန်တော်အမြင်အားဖြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ကိုစင်ခုံမှုမြင်မာတဲ့ မဲဆန္ဒနယ်တွေဖြစ်လာလိမ့်မယ်လို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမဲဆန္ဒနယ်တွေမှာကြိုတင်မဲတွေလည်းအများကြီးရှိနိုင်ပါတယ်။နောက်ပြီးတော့အာဏာရပါတီရဲ့အမကန်နော်ချေးရွာတွေနော်အမကန်ဒေသတွေလည်းပဲရှိနိုင်တဲ့အတွက်ကြောင့်မလို့နေပြည်တော်ဝန်ကျင်မြို့နယ်တွေရဲ့အခြေအနေဟာလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာလိုပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်စိန်ခေါ်မှုမြင့်မားတဲ့ဒေသတွေဖြစ်လာမယ်လို့မြင်ပါတယ်ဗ
ျ။ဒေါန်ဆန်းစုကြည်ကတော့နေပြည်တော်ဇေယျသီရိကဒေသခံပြည်သူတွေကိုအာဏာဟာပြည်သူလက်ထက်မှာရှိတယ်။အာဏာကြီးမှသူဟာပြည်သူသားဖြစ်တယ်ဆိုတာကိုပြည်သူတွေသတိချက်စေဖို့တိုက်တွန်းပြောဆိုပါရယ်။တချိန်တုန်းကအာရှဒေသမှာအိမ်နီးချင်းနိုင်ငံတွေနဲ့ရင်းမောင်းတန်းနိုင်ခဲ့တဲ့မြန်မာနိုင်ငံဟာအခုအချိန်မှာအဆအဆအယားယာတိုးတက်မှုကျဆင်းနေရတာဟာစနစ်မကောင်းခဲ့လို့ဖြစ်ရတဲ့အတွက်တိုင်းပြည်အတွင်းစနစ်ပြောင်းခစ်ပြောင်းနိုင်အောင်ပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းဒေါန်ဆန်းစုကြည်ကတိုက်တွန်းပြောဆိုနေပါရယ်ရှင်။
ရရှိများရှင်ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အတွက်မဲစင်းမှာပါမပါစစ်ဆေးရမယ်နောက်ဆုံးရက်ဟာ28ရက်နေ့မှုရက်ပိုင်းမဲ့လိုပါတော့တယ်ပြည်သူတွေမဲစင်းစစ်ဆေးဖို့နဲ့ပတ်သက်ပြီးကြုံနေကြရတဲ့အခက်အခဲတွေနဲ့ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားကြမယ်ဆိုတာကိုအခုလာမဲ့အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါတယ်ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါရရှင်
။ပါဝင်ဆွေးနွေးကြဖို့ကျွန်မတို့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရရှင်။ခုကတော့ဗတ်စင်ကဏ္ဍတွေကိုတင်ပြပေးပါရမယ်။ဝိုက်ကလို့ခေါ်တဲ့ယာယီတပ်တွေကလက်မှတ်ကိုင်းဆောင်ခဲ့သူတွေမဲပေးခွင့်မရတော့တာကဆုံးရှုံးမှုကြီးဖြစ်တယ်လို့လူခွင့်ရေးလေးလာစောင့်ချေမှတ်တမ်းတင်နေတဲ့ Human Rights Watch အဖွဲ့ကပြောလိုက်ပါတယ်။သမိုင်းဝင်ဖြစ်မဲ့မြန်မာနိုင်ငံရွေးကောက်ပွဲမှာဝိုက်ကကိုင်းခဲ့သူတွေမဲပေးခွင့်မရှိတော့တဲ့အတွက်ရိုဟင်ဂျာမွတ်စလင်တွေသာမကတိုင်းရင်းသားလူနည်းစုတွေအပြည့်အဝနိုင်ငံသားမဖြစ်သေးတဲ့သူတွေရဲ့မဲပေးပိုင်ခွင့်ဆုံးရှုံးတယ်လို့ HRW ရဲ့အာရှဒေသဆိုင်ရာအကြီးအကဲ David Mathias ဆန်က VOE မြန်မာပိုင်းနဲ့တီးတက်မြန်ကန်မှာပြောကြားလိုက်ပါတယ်ရွေးကောက်ပွဲမတိုင်ခင်လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာကိုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရအောင်ပါရှင
် Thank you very much Mr. David Mathiasen for taking time sitting with us at this very important time and you are very much welcome into VOA
Jezuba
Now
မြန်မာနိုင်ငံမှာအခုဆိုရင်တမိုင်းဝင်မယ်အရေးအကြီးဆုံးရွေးကောက်ပွဲကိုကျင်းပတော့မှာပါဒီအခြေမြန်မာနိုင်ငံရဲ့လူခွင့်ရေးမှာ HRW ရဲ့အမြင်အရစိုးရင်စရာအကောင်ဆုံးအခြေအနေတွေကဘာတွေပါလဲခင်ဗျ
In our view I think the biggest deficit of the preparations for the elections in November are the disenfranchisement of former white card holders I mean that's affected several
ကျွန်တော်တို့အမြင်အရရွေးကောက်ပွဲမတန်ခင်အကြီးမားဆုံးဆုံးရှုံးမှုကတော့အရင်က white card လို့ခေါ်တဲ့အတိမတ်ပြုကပ်ပြားကန်ဆောင်သူတွေမဲပေးခွင့်မရတော့တာပါပဲအဲ့ဒါကလူထောင်ပေါင်းများစွာအပေါ်တက်ရောက်မှုရှိပါတယ်လူများပြောနေသလိုရိုဟင်ဂျာမွတ်စလင်တွေတင်မကပါဘူးတိုင်းသားလူနည်းစုတွေအပြည့်အဝနိုင်ငံသားမဖြစ်သေးတဲ့မြန်မာလူထုတွေစသည်အားဖြင့်ပါပါတယ်ဒါကကျွန်တော်တို့ရဲ့ကြီးမားတဲ့စိုးရိမ်မှုပါနိုဝင်ဘာလမှာမဲပေးခွင့်မရမဲ့လူတွေအများကြီးရှိနေပါတယ်လောလောဆာဆူဝေးခွင့်ထုတ်ဖော်ပြောဆိုခွင့်တွေနဲ့ပတ်သက်ပြီးတခြားစိုးရင်စရာတွေလည်းရှိပါတယ်ဒီလွတ်လပ်ခွင့်တွေပေါ်အစိုးရကတိုးပြီးနှိပ်ကွပ်လာပါတယ်လူအများအပြားအထူးသဖြင့်ပညာရေးပြုပြင်ပြောင်းလဲရေးအခြေခံဥပဒေပြုပြင်ပြောင်းလဲရေးတောင်းဆိုတဲ့ဆန္ဒပြကြောင်းသားတွေရဲ့အတန်ကိုအစိုးရကနားထောင်ရမယ့်အစားအကျဉ်းထောင်နေတဲ့ထည့်ထားတာကိုကျွန်တော်တို့အထူးပဲစိုးရိမ်ပါတယ
် As you brought up the situations of Rakhine State I would better start that question follow up that question on the situations and issues in Rakhine State, the positions taken by the United Nations, Human Rights Watch, Amnesty International, and other...
Rakhine State, the United Nations, Human Rights Watch, Amnesty International, and other... Rakhine State, the United Nations, HRW, and the United Nations, 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 and the United Nations,
I think it's unfortunate that these views can't be reconciled. And that solutions that stops violence that affects
ကမ္ဘာကောင်းစွာပဲဒီအမြင်တွေကိုညှိနှိုင်းမရဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံတဝန်းမှာအကြမ်းဖက်မှုတွေရပ်သွားစေမဲ့အဖြေတွေကိုရှာမတွေ့နိုင်ဘူးဖြစ်နေပါတယ်ဘာကြောင့်လဲဆိုတော့ဒီအခြေအနေရဲ့ဒဏ်ကိုခံစားနေရတာမွတ်စလင်လူနည်းစုတွေတည်းမဟုတ်ပဲရခိုင်ပြည်နယ်ကလူတွေအားလုံးခံစားနေရတာပါရခိုင်နိုင်ငံရေးသမားတွေစီကပဲဖြစ်ဖြစ်တချို့ဘာသာရေးခေါင်းဆောင်တွေစီကပဲဖြစ်ဖြစ်အဆွန်ရောက်တဲ့ပြောဆိုချက်တွေကဒါနဲ့ပတ်သက်တဲ့ဆွေးနွေးပြောဆိုတာတွေကိုလွှမ်းမိုးထားပုံရပါတယ်လူမှုအဝန်ဝိုင်းတွေအားလုံးကတာမန်လူတွေအနေနဲ့အမြဲတမ်းအနီးကပ်ကြီးမဟုတ်ဘူးဆိုရင်တောင်မှ2012ခုနှစ်မှာကျွန်တော်တို့မြင်ခဲ့ရတဲ့တပ်ဖြတ်အကြမ်းဖက်မှုပုံစံမျိုးတွေနဲ့မဟုတ်ဘဲဆယ်စုနှစ်ပေါင်းများစွာငြိမ်းချမ်းစွာအတူနေထိုင်သွားနိုင်ရေးအတွက်တကယ်တမ်းတွေ့ဆုံပြီးတင်းမြတ်အောင်လုပ်ဖို့အခွင့်မရကြပါဘူးကုလသမဂ္ဂပဲဖြစ်ဖြစ်လူ့အခွင့်အရေးအဖွဲ့တွေပဲဖြစ်ဖြစ်မီဒီယာပဲဖြစ်ဖြစ်လှုပ်တင်တယ်လို့ကျွန်တော်ထင်တာကလူမှုအဝန်ဝိုင်းနှစ်ခုကြားကဒီကွာခြားချက်တွေညှော်နှဲသွားအောင်နီးလန်းရှာဖို့ဖြစ်ပါတယ်။ဒါပေမဲ့အရေးကြီးတာကဒီလူမှုအဝန်ဝိုင်းတွေအနေနဲ့သူတို့ကိုယ်တိုင်ကလှုပ်ရပါလိမ့်မယ်။ဒီကိစ္စမှာဒေတာရင်းအဖြစ်ရှိကိုရှိရပါမယ
်။ Do you believe that the international
ဒီကိစ္စတွေမှာဒေတာကန်တွေရဲ့အမြင်နဲ့ခန်းစားချက်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေတကယ်ပဲနားလည်တယ်လို့ခင်ဗျားယုံကြည်ပါလား။
I think they do but it's very difficult in an environment where extremist voices are dominating the debate to really take into account the nuances and the complexity
တို့နားလည်တယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ဒေသခံတွေရဲ့ပြောဆိုတန်နဲ့ထွေပြားမှုကိုတကယ်ပဲထက်စဉ်းစားဖို့ဆိုတာကအစွန်းရောက်တွေကပြောဆိုတာတွေလွှမ်းမိုးထားတဲ့ပတ်ဝန်းကျင်မျိုးမှာသိခဲ့ပါတယ်ရခိုင်ပြည်နယ်ကမွတ်စလင်တွေရိုဟင်ဂျာတွေနှစ်ပေါင်းများစွာတွေ့ကြုံခဲ့ရတဲ့တိတ်ဆိုးရတဲ့အကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေအတွက်ဘလို့အကြောင်းပြချက်မျိုးမှမရှိဘူးဆိုတာသူတို့သိကြပေါ့နားလည်ထားပါတယ်အလားတူပါပဲစစ်အုပ်ချုပ်မှုအောက်မှာရခိုင်ဗုဒ္ဓဘာသာဝင်တွေဖိနှိပ်ခံခဲ့ရတဲ့အခြေအနေတွေကိုလည်းပြင်ပကဘာကကောင်းကောင်းနားလည်ကြပါတယ်ရခိုင်ပြည်နယ်လိုအခြေအနေမျိုးမှာဘသူကဆိုးတယ်ဘသူကကောင်းတယ်ဆိုတာကိုအလွယ်တကူမပြောနိုင်ပါဘူးရခိုင်ဗုဒ္ဓဘာသာဝင်တွေကိုဆိုးရတဲ့လူတွေလို့ပြောဖို့လွယ်ပေမဲ့ဒါကအထောက်အကူမဖြစ်စေသလိုတိကျမှုလည်းမရှိပါဘူးတခါလူအများပြားကရိုဟင်ဂျာတွေဟာခံရသူတွေတက်တဲ့အဖြစ်မြင်ကြပါတယ်။အဲ့ဒါကလည်းမှန်မှန်ပါဘူး။နှစ်ဖက်ပဋိပက္ခတွေမှာရိုဟင်ဂျာတွေရဲ့အခန့်ကဏ္ဍအပေါ်ပြင်ပကဘာကိုအတိအကျပုံဖော်ပြတာမျိုးမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်။မမျှတတဲ့ပဋိပက္ခလို့မြင်ကြပေမဲ့တကယ်ကြတော့နှစ်ဖက်စလုံးမှာရှုပ်ထွေးမှုတွေပါဝင်ပတ်သက်မှုတွေရှိနေပါတယ်။ဒီလိုဆိုပေမဲ့2012ခုနှစ်မှာဖြစ်ခဲ့တဲ့အခြေအနေကိုလူမျိုးတုံးမျိုးဖြုတ်လှုပ်ဆောင်မှုတစ်ခုအဖြစ် HRW ကခေါ်ဆိုထားပါတယ်။အဲ့ဒီအတိုင်းကျွန်တော်တို့ယက်တည်ပါတယ်။စစ်တွေနဲ့ဒုက္ခသည်စခန်းတွေကိုရောက်ဖူးတဲ့ဘသူမဆိုရိုဟင်ဂျာတွေနဲ့ရခိုင်ဗုဒ္ဓဘာသာဝင်တွေကိုခွဲထားတာတကယ့်ကိုတွေ့နိုင်ပါတယ
်မြို့တုံးမြို့ဖြုတ်လှုပ်ဆောင်မှုဆိုပြီးတော့ပြောသွားပါတယ်ဒါကတကယ့်ကိုအငင်းပွားပွဲပါအဲ့ဒီလိုပြောဖို့အတွက်အားကောင်းလုံလောက်တဲ့အထောက်အထားတွေရောရှိပါသလား
We believe we documented strong enough evidence
အဲ့ဒါကိုတည်တည်ပြဖို့အတွက်အားကောင်းပြီးလုံလောက်တဲ့အထောက်အထားတွေကျွန်တော်တို့မှာရှိတယ်လို့ယုံကြည်ပါတယ်လူမျိုးတုံးမျိုးဖြုတ်လှုပ်ဆောင်မှုဆိုပြီး HRW ကပြောတဲ့အပေါ်ဝေဖန်တဲ့လူအများအပြားစစ်တွေကိုတွားပြီးပြန်လာတဲ့အခါကျတော့ဒီလူမှုအဝန်ဝိုင်းနှစ်ခုဟာတစ်ခုနဲ့တစ်ခုအဝေးကြီးမှာနေနေကြပြီးသူတို့အကြားမှာလုံခြုံရေးတာဝန်ရှိသူတွေကခြားထားတယ်လို့ပြောတဲ့အခါကျွန်တော်တို့ပြန်ပြောတာကဟုတ်ပါတယ်အဲ့ဒါဟာလူမျိုးရေးအရာရှင်းထုတ်ပြစ်တာပါဆိုတာပါပဲ
But is it in the is it
ရီချီနီကဘောလ်ကန်စစ်ပွဲနဲ့တခြားနေရာတွေမှာကျွန်တော်တို့တွေ့ခဲ့ဘူးတဲ့အခြေအနေပမာဏလောက်အထိဖြစ်နေတာပါလား
I mean that is a problematic comparison. I mean you can have
ဟုတ်ပါဘူးဒါကပြဿနာရှိတဲ့နိုင်ရှင်မှုပါပိုသေးငယ်တဲ့ပမာဏနဲ့လူမျိုးတုံးလှုပ်ဆောင်မှုဆိုတာလဲရှိနိုင်ပြီးအဲ့ဒါရခိုင်ပြည်နယ်မှာဖြစ်နေတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဘောကန်စစ်ပွဲကတကယ့်ကိုဆိုးရပါတယ်အဲ့ဒီမှာကပိုပြီးကြီးမားတဲ့လူမျိုးတုံးလှုပ်ဆောင်မှုပါလူမျိုးတုံးလှုပ်ဆောင်မှုဆိုတာကိုကျွန်တော်တို့သုံးထုတ်နိုင်တဲ့ပတ်သက်ပြီးမျိုးဖြုတ်တက်ဖြတ်မှုနဲ့နိုင်ရှင်တဲ့အခါသဘောမတူတာရှုပ်ထွေးဝေဝါးစေတာအများအပြားရှိပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတာမျိုးဖြုတ်တက်ဖြတ်မှုလို့ကျွန်တော်တို့မယုံကြည်ပါဘူး။အဲ့ဒီအဆင့်ထိမရောက်ပါဘူး။အဲ့ဒီမှာဖြစ်ပျက်တဲ့အပေါ်ရေရှည်ခိုင်မာမဲ့အဖြေတွေမရနိုင်သေးခင်မှာအခြေအနေကိုဒီလိုတုံ့နှုံးပြီးဆက်ပြောနေတာမျိုးကအသုံးဝင်မယ်လို့ကျွန်တော်တို့မထင်ပါဘူး။မျိုးဖြုတ်တက်ဖြတ်မှုဆိုတဲ့ဝါဟာရမျိုးကိုရည်ရွယ်ချက်နဲ့တုံးနေတာကတကယ်ပဲအထောက်အကူဖြစ်စေမယ်လို့ကျွန်တော်မထင်ပါဘူး
။ You know you are well
ချင်းတွေကိုလူမျိုးတုံးလှုပ်ဆောင်မှုလို့ခေါ်တာထားလိုက်ပါဦးရိုဟင်ဂျာဆိုတဲ့နာမည်ကိုခေါ်ဝေါ်သုံးဆွဲတာကပဲဒေသခံတွေကြားမှာပြဿနာရှိတယ်ဆိုတာကိုကောင်းကောင်းသတိထားမိပါပါဒီလိုချင်းကပ်မှုမျိုးခေါ်ဝေါ်မှုမျိုးကပြဿနာကိုဖြေရှင်းဖို့တကယ်ပဲအထောက်အကူဖြစ်စေမှာပါလား
Well I mean we don't use the word Rohingya to be unhelpful we don't use it to be offensive
အထောက်အကူမဖြစ်အောင်လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုသုံးတာမဟုတ်ပါဘူးထိခိုက်နစ်နာအောင်လို့ဒါကိုသုံးတာမဟုတ်ပါဘူး လူတွေရဲ့ကိုယ်ကိုယ်ကိုတတ်မှတ်ဖော်ပြခွင့်ဆိုတာကိုအတိအမှတ်ပြုလေးစားတဲ့အနေနဲ့ဒါကိုသုံးတာပါဒါသူတို့ကိုသူတို့ခေါ်တာပါဒါကျွန်တော်တို့ကသူတို့ကိုခေါ်တာပါအလားတူပါပဲမြန်မာလို့မခေါ်ပဲဘာမှလို့ဆက်ခေါ်နေတဲ့အတွက်ကျွန်တော်တို့ကိုဝေဖန်ပါတယ်ဒါပေမဲ့အစိုးရတာဝန်ရှိသူတွေနဲ့တွေ့တဲ့အခါကျွန်တော်တို့မြန်မာလို့သုံးပါတယ်ဘာကြောင့်လဲဆိုတော့ဘသူကိုမှထိခိုက်နစ်နာတာမျိုးမဖြစ်စေချင်လို့ပါလူတွေမှာကိုယ့်ကိုယ်ကိုတတ်မှတ်ဖော်ပြခွင့်ရှိပါတယ်ရိုညာကိစ္စမှာလည်းဒီမူကိုအသုံးပြုရပါတယ်မြန်မာနိုင်ငံကနိုင်ငံရေးသမားတွေတာဝန်ရှိသူတွေလူမှုအဝန်အဝိုင်းခေါင်းဆောင်တွေနားလည်ဖို့လိုအပ်တာကပိုပြီးကွဲပြားအောင်အကြမ်းဖက်မှုဖြစ်အောင်ဘလို့နည်းနဲ့မှထိခိုက်နစ်နာအောင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ကုလသမဂ္ဂကလှုပ်ဆောင်နေတာမဟုတ်ဘူးဆိုတာပါဒီလိုခေါ်ဝေါ်စေချင်တဲ့လူမှုအဝန်အဝိုင်းကိုတကယ့်ကိုအတိအမှတ်ပြုလေးစားတယ်ဆိုတာပြဖို့တက်တက်ပါပဲဒီအခေါ်အဝေါ်ကိစ္စတခုတည်းမဟုတ်ပဲရခိုင်ပြည်နယ်မှာအများကြီးပိုပြီးအရေးကြီးတဲ့ကိစ္စတွေရှိပါတယ်
Now Burma has a HR commission human rights commission what's your view
ခုဆိုရင်မြန်မာနိုင်ငံမှာလူခွင့်ရေးကော်မရှင်တခုရှိနေပါပြီဒီကော်မရှင်အပေါ် HRW ကဘယ်လိုမြင်ပါသလဲမြန်မာလူခွင့်ရေးခြေနေတိုးတက်ဖို့ကျေနပ်လောက်အောင်လုပ်နေတယ်လို့ထင်ပါသလား
Unfortunately not the Myanmar National Human Rights Commission is not yet at an international
ကျွန်တော်တို့အနေနဲ့မထင်ပါဘူးမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဟာနိုင်ငံတကာစံနှုန်းအရတကယ့်ကိုတည်ကြလွတ်လပ်တဲ့လူခွင့်ရေးကော်မရှင်တစ်ခုမဖြစ်သေးပါဘူးဒါကိုကော်မရှင်အဖွဲ့ဝင်တွေကိုယ်တိုင်အတိအမှတ်ပြုပြီးကျွန်တော်တို့ကိုပြောပြပါတယ်ပါရီစည်းကမ်းသတ်မှတ်ချက်တွေနဲ့အကန့်ညီတဲ့အပြည့်အဝလွတ်လပ်တဲ့ကော်မရှင်တစ်ခုလိုမျိုးသူတို့ကလည်းဟာမဆောင်ပါဘူးတိတ်ကိုစိတ်ဝင်စားစရာကောင်းတဲ့အလုပ်တချို့သူတို့လုပ်ခဲ့ပါတယ်သူတို့ကိုလုံးဝဝေဖန်ပြစ်တင်တင်တယ်လို့တော့ကျွန်တော်မထင်ပါဘူးဒီကိစ္စရအမျိုးမျိုးကိုတိတ်အပြုတ်သဘောဆောင်တဲ့နည်းနဲ့သူတို့ကြည့်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဒါအပြင်တဲ့ရေးကြည့်တဲ့တနိုင်ငံလုံးလူခွင့်ရေးကိစ္စတွေကိုတော့သူတို့မကြည့်ရသေးပါဘူးတမတော်ကကျွလွန်နာတွေကိုသူတို့မကြည့်နိုင်ဘူးလို့ပြောပါတယ်တကယ်ကဒီကိစ္စဟာလူထုကကြည့်စေချင်တဲ့ကိစ္စပါနောက်ပေါ်လာမယ့်အမျိုးသားလူခွင့်ရေးကော်မရှင်အတွက်အခြေခံတွေကိုသူတို့ချပေးနေတာလို့အကြာခဏပြောပြပါတယ်လွန်ခဲ့တဲ့လနေ့အတွင်းတည်တာတဲ့အပြောင်းအလဲတွေဖြစ်ခဲ့ပေမဲ့အဖွဲ့အစည်းတစ်တွေလုံနိုင်ချိန်မှာအကန့်အသတ်တွေရှိနေတယ်ဆိုတာကျွန်တော်တို့နားလည်ရမယ့်ကိစ္စတစ်ခုလို့ကျွန်တော်ထင်ပါတယ
် Let me wrap up thisHRW has been a strong critic.
HRW ကလူခွင့်ရေးနဲ့ပတ်သက်ရင်အစိုးရကိုအပြင်းထန်ဝေဖန်တဲ့အဖွဲ့အစည်းပါ။ HRW နဲ့အစိုးရကြားဆက်ဆံရေးတိုးတက်လာပြီလို့အခုပြောနိုင်ပါပြီလား
။ It certainly proved last year. I mean the U Thein Sein was very gracious.
ဒီကရနေကတကယ်ကိုတိုးတက်ခဲ့ပါတယ်။ HRW ရဲ့အမှုဆောင်ညွှန်ကြားရေးမှူး Kenneth Rod နဲ့ဘုတ်အဖွဲ့ကအကြီးတန်းအဖွဲ့ဝင်တွေကိုသမ္မတဦးသိန်းစင်ကလက်ခံတွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲဟာတိတ်ကိုအပြုတ်သဘောဆောင်တယ်လို့ကျွန်တော်တွေ့ပါတယ်။ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုနိုင်ငံရေးဝန်ကြီးဦးဝနာမောင်လွင်အဲ့ဒီအချိန်ကပြန်ကြားရေးဝန်ကြီးတို့ပါပါတယ်။အဲ့ဒီနောက်အကြီးတန်းဝန်ကြီးတွေအစိုးရဌာနတွေကတာဝန်ရှိသူတွေနဲ့ကျွန်တော်တို့တွေ့ရပါတယ်။လူခွင့်နဲ့ပတ်သက်ပြီးအပြင်းထန်ဝေဖန်တဲ့သူတွေနဲ့တွေ့ဆုံတယ်ဆိုတာကအစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာရင့်ကျက်မှုတစ်စုံတစ်ရာရှိလာတာကိုပြတယ်လို့ကျွန်တော်ထင်ပါတယ်။အစိုးရကိုဝေဖန်သူတွေနဲ့တွေ့တယ်ဆိုတာအစိုးရဘက်မှနိုင်ငံရေးအရယုံကြည်ရလောက်မှုရှိတယ်ဆိုတာကိုပြသတယ်လို့ကျွန်တော်ထင်ပါတယ်။ဦးသိန်းစင်ကလည်းကျွန်တော်တို့ကိုအဲ့ဒီလိုပြောပါတယ်။ခင်ဗျားတို့ကကျွန်တော်တို့ကိုဝေဖန်တဲ့အခါမကြိုက်ပါဘူး။ဒါပေမဲ့ဒီလုပ်ငန်းစဉ်ရဲ့အရေးကြီးပုံကိုကျွန်တော်တို့အတိအမှတ်ပြုပါတယ်။ခင်ဗျားတို့ကိုကြိုဆိုပါတယ်ဆိုတာပေါ့။ဒါကျွန်တော်တို့ဆက်သွားခြင်းနဲ့ဆက်ဆံရေးမျိုးပါ။ကျွန်တော်တို့ဟာတည်ကြလွတ်လပ်တဲ့အဖွဲ့ပါ။ဘယ်သူ့ကိုမှဖွင့်ချဖို့တစ်ဖက်ဖက်မှာရပ်ဖို့မဟုတ်ပါဘူး။မြန်မာပြည်ကပြည်ပခန့်နဲ့ပတ်သက်ရင်ကျွန်တော်တို့ဘယ်သူဘက်ကမှမလိုက်ပါဘူးမြန်မာပြည်မှာနေရတာကျွန်တော်တကယ့်ကိုကြိုက်ပါတယ်မြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေကလှုပ်ဖို့ကံပက်တွေလူခွင့်ရေးလှှရှားသူတွေဒိဋ္ဌိမီဒီယာတွေနဲ့တွဲဖက်လှုပ်ကန်ရတာကြောင့်ကျွန်တော်အလုတ်ကိုကျွန်တော်ပြောပါတယ်သူတို့ဟာတကယ့်ကိုအရေးကြီးတဲ့အလုတ်တွေကိုလုပ်နေကြတာဖြစ်ပြီးတော့ HRW ကဒီအလုတ်တွေကိုအထောက်အကူပြုစေဖို့အတွက်အပြုတ်သဘောဆောင်တဲ့ကဏ္ဍလေးကနေပါဝင်နေတာပ
ါ Thank you very much for your time
and
I wish you all the best.
Thank you. Just let's go.
ကိုချောချောသိန်းစီစဉ်တင်ဆက်ခဲ့တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန် ြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမ်းမှာတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့တင်းနှင်းကနေညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 58တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစီစဉ်မှာတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ဒီနောက်မှာတော့မြန်မာပြည်ကပေးစာများနဲ့ကဘာတလွားထူးခြားဆန်ပြသတင်းတွေကိုလည်းစူးစီးတင်ပြပေးဦးမှာဖြစ်ပါတယ်။အခုရေဆုံးတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပေးချင်ပါတယ်။ဒီသတင်းပတ်မှာတော့မဲလက်မှတ်တွေကိုမစစ်ဆေးသင့်ဘူးလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာဖြစ်ပါတယ်ရှင်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့အစီအစဉ်ကိုမိုက်အင်ဂျင်နိုင်ကအခုကြီးတင်ဆက်ထားပါတယ
်။ဒီကရက်စတင်ပါ19ရက်နေ့ကပြန်ကြားရေးဝန်ကြီးဌာနဟာလာမယ့်ယူကော့ပွဲမှာအသုံးပြုမဲ့မဲလက်မှတ်တွေရိုက်နှိပ်မှုနဲ့ပတ်သက်ပြီးရန်ကုန်မှာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာပြည်ကြ ాయి ဝန်ကြီးဌာနတာဝန်ရှိသူတွေကပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့မှာကြားချက်အရသူတို့ပုံနှိပ်ရိုက်ထုတ်နေတဲ့မဲလက်မှတ်တွေအကြောင်းမဲလက်မှတ်အရေးအတွက်စတာတွေနဲ့ပတ်သက်ပြီးရှင်းလင်းခဲ့တာဖြစ်ပါတယ်။ဒါအပြင်မဲလက်မှတ်တွေပြင်ပကိုရောက်မသွားရလေအောင်ပုံနှိပ်ထုတ်လုပ်မှုလုပ်ငန်းကိုလုံခြုံရေးအပြည့်ယူပြီးလုပ်ကိုင်ဆောင်ရွက်နေတယ်လို့ပြောဆိုပါတယ်။ပြည်ကြ ాయి ဝန်ကြီးဌာနရဲ့မဲလက်မှတ်ပုံနှိပ်မှုသတင်းစာရှင်းလင်းပွဲမှာဘယ်အချက်တွေကိုထုတ်ပြန်ခဲ့သလဲ။မဲလက်မှတ်ပုံနှိပ်မှုလုပ်ငန်းဟာလျှို့ဝှက်ပြီးလုပ်ရတဲ့လုပ်ငန်းလားနိုင်ငံတကာမှာဘလို့လုတ်ကင်နေကြသလဲဘလို့ဖြစ်တင်သလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ပြည်ချ ాయి ဝင်ကြီးဌာနတာဝန်ရှိသူတွေရဲ့ရှင်းပြချက်အရကြိုတင်ဆန္ဒမဲလက်မှတ်စာအိတ်သိန်းတရာပုံနှိပ်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီအထက်မှာပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒါမှမဟုတ်ပြည်내လွှတ်တော်တွေအတွက်31သိန်းစီပါတယ်လို့ဆိုပါတယ်ဒါဟာလူသုံးသန်းကျော်အတွက်ရည်ရွယ်ပြီးကြိုတင်မဲလက်မှတ်တွေပြင်ဆင်ထားတယ်လို့ဆိုနိုင်ပါတယ်သိမ့်မကြသေးခင်တုန်းကပဲတီထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတေကနိုင်ငံတကာရောက်မြန်မာတွေပြည်ပကနေမဲပေးဖို့ရှောက်ထားသူ2000တောင်မပြည့်ဘူးလို့ပြောထားပါသေးတယ်။ခုနေချိန်ဆို2000ကျော်ကောင်ကျော်သွားနိုင်ပါတယ်။ဒါဟာရှောက်ထားတာသာဖြစ်ပြီးသူတို့နာမည်တွေမဲစင်းတဲ့ပါမပါမဲပေးခွင့်ရမရမသိနိုင်သေးတဲ့အရေးအတွက်ဖြစ်ပါတယ်။ဒါဆိုရင်ကြိုတင်မဲပေးဖို့စာအိတ်တွေလူ3တန်းကျော်စာရိုက်နှိပ်တာဟာပြည်တွင်းအတွက်ပဲဖြစ်ဖို့များတာမို့ပြည်တွင်းမှာ2010တုန်းကလိုပဲကြိုတင်မဲပေးသူများစရာအကြောင်းရှိနေပြီလားအလွန်တတိထားစရာစိုးရိမ်စရာကောင်းပါတယ်အလားတူပါပဲကော်မရှင်ရဲ့အမှားစာအရပြည်သူလွှတ်တော်အတွက်မဲလက်မှတ်ပေါင်းတန်း40ကျော်အမျိုးသားလွှတ်တော်အတွက်38တန်းကျော်တိုင်းဒါမှမဟုတ်ပြည်내လွှတ်တော်အတွက်တန်း40နီးပါးရိုက်နှိပ်ပေးရမယ်လို့ဆိုပါတယ်အတိတ်ပဲကတော့မဲပေးမဲ့သူတန်း40နီးပါးအတွက်မဲလက်မှတ်တွေရိုက်ပေးနေတယ်ဆိုတဲ့သဘောပါ
လက်ရှိစင်းစရားတွေအရတနိုင်ငံလုံးမှာမဲပေးပိုင်ခွင့်ရှိသူစုစုပေါင်း31တန်းကျော်လောက်စင်းပေါက်ပါတယ်နောက်တိုးစင်းတွေနဲ့ပေါင်းရင်အလွန်ဆုံး32တန်းပါဒါဟာစင်းအရပြောဆိုတာဖြစ်ပြီးမဲဆန္ဒနယ်တိုင်းမှာလူတိုင်းမဲလာပေးမယ်ဆိုတာမျိုးမဖြစ်နိုင်ပါဘူးမဲပေးခွင့်မရတဲ့ပြည်ပရောက်မြန်မာတွေကလည်း2တန်း3တန်းလောက်ရှိနေပါသေးတယ်ဘယ်လိုပဲဖြစ်ဖြစ်ကော်မရှင်ဟာမဲလက်မှတ်တွေကိုမဲပေးပိုင်ခွင့်ရှိသူစီးရင်ထက်နည်းနည်းပါးပါးပို့ပြီးရိုက်ထားရမှာကတော့သိကြပါတယ်။ဒါပေမဲ့လက်ရှိမဲလက်မှတ်ရိုက်နှိပ်ထားတာဟာလူရည်သန်း40နီးပါးစာလောက်ဖြစ်နေတာမို့အပိုတွေအလွန်များနေတာတွေ့နိုင်ပါတယ်။မဲပေးသူ32သန်းလောက်ရှိတာမှာမဲလက်မှတ်လူ8သန်းစာလောက်ပို့ရိုက်ထုတ်ထားဖို့လိုသလားဆိုပြီးမေးခွန်းထုတ်เสียပါ။ဒေသရှင်လင်းပွဲမှာတာဝန်ရှိသူတွေရှင်းပြတာစိတ်ဝင်စားဖို့ကောင်းတဲ့အချက်တစ်ခုပါပါသေးတယ်။သူတို့တွေဟာမဲလက်မှတ်ရိုက်နှိပ်မဲ့စက်ကူတွေမှာယူစဉ်ကလေးကစက်ကူတွေပြင်ပကိုရောက်မသွားရလေအောင်တနည်းပြောရရင်မဲလက်မှတ်အတုတွေမပေါ်ပေါက်ရလေအောင်ကိုယ်တော်ထဲမှာလော့နံပါတ်နဲ့စနစ်တကျထားတဲ့အကြောင်းရိုက်ရင်ရိုက်တဲ့အရေးအတွက်ပြက်ရင်ပြက်တဲ့အရေးအတွက်စနစ်တကျစည်ရင်ပြည့်စုံထားပြီးအပြက်တွေကိုဘလို့ဖျက်ဆီးမလဲဆိုတဲ့လုံခြုံရေးအစီအမံတွေချထားတယ်ဆိုပြီးပြောဆိုခဲ့တာပါအ
ဲ့ဒီပြောဆိုချက်အလွန်မှန်ပါတယ်မဲလက်မှတ်ရိုက်နှိပ်ဖို့စက်ကူကိစ္စဒီလောက်တောင်လုံလုံခြုံခြုံလုပ်ရတယ်ဆိုရင်ရိုက်နှိပ်ပြီးသားမဲလက်မှတ်တွေကိုဒီထက်အများကြီးလုံလုံကြုံကြုံတိတိကျကျလုပ်ရပါလိမ့်မယ်အရေးကြီးတာကဘယ်လွတ်တော်ဘယ်မဲဆန္ဒနေအတွက်မဲလက်မှတ်ဘလောက်ရိုက်နှိပ်တယ်ပုံနှိပ်တိုက်ကနေကော်မရှင်စီဘလောက်ပို့လိုက်တယ်အဲ့ဒီမဲလက်မှတ်တွေဘယ်တိုင်းဘယ်ပြည်နယ်ဘယ်မြို့နယ်ဘယ်မဲယုံတွေစီဘလောက်ပို့လိုက်တယ်ဘလောက်အသုံးပြုလိုက်တယ်နောက်ဆုံး
ဘလောက်အပိုရီကြံရစ်တယ်ဆိုတာကိုအဲ့ဒီမဲဆန္ဒနေမြီမှာဝင်တိုင်မဲ့အမတ်လောင်းတိကိုတိနေရပါမယ်နိုင်ငံတကာမှာတော့ရွေးကောက်ပွဲဖြစ်စဉ်ဆိုတာဟာအစကနေအဆုံးပွင့်လင်းမြင်သာမှုရှိရှိလောက်ကြရတာမျိုးပါအထူးသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေလှုပ်ထားတယ်ဘလို့ဖြစ်နေတယ်ဆိုတာမျိုးကိုဝင်ပြိုင်မဲ့အမတ်လောင်းအနေနဲ့အစဉ်တိုင်းအစဉ်တိုင်းကိုသိရှိနေအောင်ကော်မရှင်ကဆောင်ရွက်ပေးရပါတယ်မဲဆန္ဒနယ်မြေတတ်မှတ်တာမဲဆန္ဒရှင်စည်းရင်းပြုစုထုတ်ပြန်တာအမတ်လောင်းစီစစ်တာမဲစာရွက်တွေပုံနှိပ်ထုတ်ဝေတာဖြန့်ဖြူးတာပြန်လည်သိမ်းဆဲတာမဲပေးခွင့်အတွက်မဲပေးမဲ့သူတွေကိုစစ်ဆေးတာမဲရီတွက်တာကိစ္စအလုံးမှာဖြစ်ပါတယ်အဲ့ဒီအထက်မှာမဲစာရွက်ရိုင်းနှိပ်တဲ့ကိစ္စကလည်းတစ်ခုအပါအဝင်ဖြစ်ပြီးအမတ်လောင်းအနေနဲ့သူ့နာမည်ပါတဲ့မဲလက်မှတ်ဘလောက်ရိုက်တယ်ဘလို့ဖြန့်ဖြူးတယ်နောက်ဆုံးဘလောက်ပြန်ရောက်လာတယ်အစကနေအဆုံးစည်ရင်းကိုက်တိတိကျကျသိနေရပါမယ်လိုအပ်ရင်အချိန်မရွေးစစ်ဆေးခွင့်ရရပါမယ်ကော်မရှင်ကပဲကိုဘာသာကိုကြိုက်တဲ့လောက်ရိုက်ကြိုက်တဲ့လောက်ဖြန့်ကြိုက်တယ်လို့စူးစီးဆိုတာမျိုးလုပ်လို့မရပါဘူးအမတ်လောင်းတွေကိုမဲယုံမှာမဲပေတုံးခဏမဲရီတုံးခဏပဲစစ်ဆေးပိုင်ခွင့်ပေးလို့မရပါဘူးကြိုတင်မဲရီဘဲကိုဘလောက်ရောက်သွားတာကအစဘလောက်ဘလို့ပြန်လာတာကအလဲမဲပွေပွေပြင်းရင်ထုတ်ထားသမျှမဲလက်မှတ်အရေးအတွက်အတိုင်းအသုံးပြုပြီးနဲ့အပိုတွေစီးရင်ကြိုက်မကြိုက်ပြက်စစ်တာအဆုံးအလုံးတိခွင့်ရှိတာဖြစ်ပါတယ
်ဒီအတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပြန်ကြားရေးကနေမဲလက်မှတ်တွေလက်ခံရတဲ့အခါဘဲလွတ်တော်ဘဲမဲဆန္ဒနယ်မြေအတွက်မဲလက်မှတ်ဘလောက်ရိုက်နှိပ်ထားပါကြောင်းကာယကံရှင်အမတ်လောင်းတွေကိုအသိပေးမဲပေးပွဲပြီးတဲ့နောက်မှာလဲအဲ့ဒီမဲအားလုံးဘလို့သုံးပြီးဘလောက်ပိုတယ်ဆိုတာကိုစီးရင်ကိုက်စစ်ဆေးခွင့်ပေးသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်ရင်သုံးသပ်ချက်စီစဉ်ဖြစ်ပါတယ်ရှင်ခုကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများကိုနားဆင်ကြရအောင်ပါ
တဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြတ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုလောလောဆယ်တော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုအရင်ဆုံးပြန်ကြားပေးကြပါလိမ့်ရှင်။အသက်လွှင့်ချိန်တိုးပေးဖို့မြတ်တာရက်ခံကြပါတယ်။ဆိုပြီးတော့တော်ရရှင်မြင်းဆို .228 ကအစာရေးလာပါတယ်။ဟုတ်ကဲ့ပါကိုမြင်းဆိုကျမတို့ဒီလာမယ့်စက်တင်ဘာလ28ရက်နေ့ကစပြီးတော့ရေဒီယိုထုတ်လွှင့်မှုတွေကိုညနေ6နာရီကနေ6နာရီခွဲအထိ나 UI ဝက်စာတိုးပြီးတော့စုစုပေါင်းတနာရီ6နာရီကနေ9နာရီအထိအချိန်တိုးပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရေကောက်ပွဲကာလအထူးအစီအစဉ်ဖြစ်ပါတယ်ရှင်ကျမတို့ရုံမြင့်တန်ကြားထုတ်လွှင့်မှုတွေကိုလည်းစုစုပေါင်းနိုင်ဝက်စာတိုးပြီးတော့စူးစပောင်းတနေ့ကိုတနားရီနေ့စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်တပတ်ကို9ရက်တနားရီစာအစီအစဉ်တွေကိုတိုးချဲ့ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်မကြခင်ကျင်းပတော်မြေမြန်မာနိုင်ငံကရွေးကောက်ပွဲအချိန်ခါနဲ့လိုက်ပြီးတော့ကျမတို့ VOE ကနေပြီးတော့အထူးအစီအစဉ်တွေတင်ဆက်ပေးနေတာမှာ American Indian အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာလည်း Election ဆိုင်ရာ Indian အသုံးနှုန်းတွေကို NT ဒေါ်လာလောက်တန်ပို့ချသွားခဲ့ပါတယ်ရှင်။ဒါကြောင့်မလို့ဒီလိုမျိုး Election ဆိုင်ရာ Indian အသုံးနှုန်းတွေကိုတိရလေးလာရလို့အထူးကျေးဇူးတင်ပါတယ်ဆိုပြီးရေးလာတဲ့ကရားပြည်နယ်လဝိုင်ကော်ကသောရရှင်မြတ်ဖုံးစော်ကတော့ Thank you for the lesson ဆိုပြီးတော့အင်္ဂလိပ်စာသင်ခန်းစာအတွက်ကျေးဇူးတင်ပါတယ်တဲ့။ဒီထက်ပိုပြီးတော့ election နဲ့ပတ်သက်တဲ့ EDM အသုံးအနှုန်းတွေရှိသေးရင်လည်းသိကြပါရစေ။တင်ကြားပို့ချပေးပါအောင်ခင်ဗျာ။ဆိုပြီးတော့သရရှင်မြတ်ဖုံးစော်ကြရပြည်နယ်လွိုက်ကော်ကနေစာရေးလာပါရရှင်။ကျွန်တော် VOE ကထုတ်လွှင့်တင်ဆက်ပေးခဲ့တဲ့နေ့စဉ်သတင်းဆောင်မတွေပေါ်မှာသရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ပြီးရေးသားလာကြတဲ့ post တွေကို Facebook မှာတော်တော်များများလက်ခံရရှိတာမလို့အဲ့ဒီထဲကသရရှင်တို့ရဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်တွေကိုဝေမျှပေးကြပါရရှင်။ကျမတို့စက်တင်ဘာလ4ရက်နေ့ကတင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍမှာအန်တီဒေါ်လာလာတန်တင်ဆက်ပေးတဲ့အစီအစဉ်ဖြစ်ပါတယ်။အာရှနိုဘယ်ဆုလို့တင်စားတဲ့ရေမွန်မက်ဆေဆေးဆုကိုဒီနေ့ချီးမြှင့်ခံရသူတွေထဲမှာမြန်မာနိုင်ငံကအခမဲ့နာရေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူလည်းပါဝင်ခဲ့တာသောရရှင်နေသိမှာပါနော်။မြန်မာနိုင်ငံမှာ2000ခုနှစ်ကစပြီးတော့နာရေးကူညီမှုအသင်းဆိုပြီးတော့ဒီတရုတ်ဆောင်ဦးကျော်သူနဲ့သူ့ရဲ့ဇနီးရွှေစည်းကွက်လို့လူသိများတဲ့ဇနီးတဲ့ဒေါ်မြင့်မြင့်ခင်ဖေတို့ကမတီးပြီးတော့ပါရမီဖြည့်ပဲ့အနေနဲ့တယောက်နဲ့တယောက်အဆောင်ရွက်ခဲ့ကြတာနဲ့ပတ်သက်ပြီးတော့ ထော်လာလာတဲ့ကအမျိုးသမီးကန်နာမှာမတ်ရွှေကြီးကိုဆက်သွယ်မေးမြန်းထားတာပါဒီစီစဉ်ကိုနားထောင်တဲ့သရရှင်အေးမောင်သူကအခုလိုမျိုးရေးလာပါတယ်ရှင
်အလွန်မွန်မြတ်လာပါတယ်ဗုဒ္ဓရဲ့တရားတော်နဲ့ပြောရမယ်ဆိုရင်တော့မုရိတာတရားရှေ့ရှုပြီးဥပိ္ပကတရားလှုပ်ဆောင်နေတဲ့ပုဂ္ဂိုလ်လူပုဂ္ဂိုလ်များဖြစ်ပါတယ်တည်ဆုံးသွားခဲ့ရင်နိဗ္ဗာန်ကိုရောက်နိုင်ပါလိမ့်မယ်စိတ်ချရအောင်ကတော့အပေတကားပိတ်မှာဖြစ်ပါတယ်တာဓုတာဓုတာဓုရထားတဲ့ဆုဟာလဲကဘာကချီးမြှင့်တဲ့နိုဘယ်ဆုဆိုတော့ဒေါ်ဆန်းစုကြည်လိုပဲမြမကုံဆောင်နေအောင်လာရောက်မယ်ပေါ့ယုံကြည်လေးစားပါတယ
်ဒေါ်ရွှေကြီးခွဲရဲ့ပရဟိတလုပ်ငန်းကိုယုံကြည်လေးစားပါတယ်ဆိုပြီးတော့တော်ရရှင်အေးမောင်သူ Facebook မှာရေးလာတာဖြစ်ပါတယ်ရှင်ကျမတို့ video ကပဲထုတ်လွှင့်ပေးသွားတယ်နောက်ထပ်သတင်းတစ်ပုဒ်ဖြစ်တဲ့ဒီ2015ခုနှစ်အတွက် Netherlands နိုင်ငံသားရဲ့ဝန်ကြီးကပေးအပ်တဲ့ Human Rights Tulip ဆုရွေးချယ်ခံရတဲ့ဇာတ်ရင်စီးမှာမြန်မာနိုင်ငံကဖန်စီခင်ကျောင်းသားကောင်းဆောင်မဖြူဖြူအောင်ပါဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ရဲ့ဒီ why not သူအစ်စ်ဖြစ်တဲ့ရှားဖောင်စုစည်းပြီးတော့တင်ပြပေးတာကိုနားထောင်ပြီးတော့ရေးလာတဲ့တော်ရရှင်နီနီကတော့
ဂုံပြူသူကိုဂုံပြူထိုက်တယ်ဆိုတာနိုင်ငံတကာမှာပဲရှိပါတယ်။ကိုယ့်ရဲ့နှိမ်ကြတဲ့အတကြီးတဲ့လူလူစုကောင်းစားရေးကိုသာကြီးတဲ့အာနာကိုတက်မှတ်တဲ့သူတွေအဖို့မှာကတော့ရန်သူလိုသဘောထားပြီးမှားတဲ့ဥပဒေတွေနဲ့ပဲတရားစွဲနေဦးမှာဖြစ်ပါတယ
်။ဂုံပြူလိုက်သူကိုဂုံပြူတာမြတ်တဲ့အကျင့်တရက်ပါဆိုပြီးတော့တော်ရရှင်နီနီကရေးလာတဲ့အချိန်မှာဆရာကြီးစောဆိုတဲ့တော်ရရှင်က
တမီးလေးဖြူဖြူအောင်ချီချူးဂုံယူပါတယ် Human Light Julep စုကတမီးနဲ့အတူចောင်းသူចောင်းသားတွေကိုပေးတာလို့ဂုံယူလိုက်ဆမ်းပါဒီလိုမျိုးအမျိုးကောင်းသားတမီးတွေကြတော့အတိအာရမဖန်စီထောင်ချဓမြတခိုးမရင်းကောင်တွေကြတော့လွတ်ပေးအဲ့ဒီလူတွေကထပ်ပြီးတော့မင်းနိုင်ရင်ကြသေးတယ်မရှက်မကြောက်မျက်နှာပြောင်တိုက်ဝင်နေအမလေးရှိသမျှဖះအားလုံးနဲ့အားလုံးကယ်ကြပါဗျို့
ဒါကတော့ Netherlands ကအစုချင်းမြင့်မဲ့ Human Rights Tulip ဆုမှာစကားတင်ရွေးချယ်ခံရတဲ့အထက်မှာဒီမြန်မာနိုင်ငံကဖက်စီကန်ကျောင်းသားကောင်းဆောင်မဖြူဖြူအောင်ပါဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတို့ရရှင်တွေသူရဲ့ထင်မြင်ယူဆချက်တွေကိုကျမတို့ရဲ့ VOA Facebook အစာမျက်နှာမှာတုံ့ပြန်ပြီးတော့ရေးလာကြတာဖြစ်ပါတယ်ရှင်။သတို့ရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့သတို့ရရှင်တွေကိုဒီ Billboard Hot အဖြစ်ဆုံးတေးနံပါတ်100စီးရင်းထဲကနံပါတ်10အတွင်းမှာဝင်နေတဲ့သချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးခြင်းပါတယ်ရှင်။အခုလောလောဆယ်အတွက်နံပါတ်3နေရာကိုရထားတဲ့သချင်းလေးဖြစ်ပါတယ်။ Justin Bieber တီးဆိုထားတဲ့ What Do You Mean ဆိုတဲ့သချင်းကတော့သူ့ရဲ့ trap ဖို့ရှိတဲ့စတုထားမြောက်တေးတပြားလေးကရှေ့ဆုံးသချင်းဖြစ်ပါတယ်။2015ဩဂုတ်လ28ရက်နေ့ကထွက်တာဖြစ်ပြီးတော့ဝေဖန်ရေးသမားတွေရဲ့ချီးကျူးမှုတွေလည်းရသလိုရောင်းအားဖြစ်လဲအထူးအောင်မြင်တဲ့သချင်းတစ်ပုဒ်ဖြစ်ပါတယ်ရှင်။ပထမထွက်ချင်း Billboard Hot 100စီးရင်ကိုဝင်ပြီးတော့သူ့ရဲ့ထွက်ပြီးသားသချင်းတွေထဲမှာပထမအပတ်မှာနံပါတ်1ဖြစ်တဲ့သချင်းတွေက23ပုံမြောက်သချင်းဖြစ်ပါတယ်ဂျက်စတင်ဘီဘာတီးဆိုထားတဲ့ What Do You Mean ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော် What Do You Mean
Make up your heart Don't know if you're happy or complaining Don't want for us to win Where do I start? First you wanna go to the left Then you wanna turn right Wanna argue all day Making love all night First you're up, then you're down And in between Oh, I really wanna know What do you mean? Said you're running out of time, what do you mean? Oh, 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 what do you mean? Better make up your mind, what do you mean? You're overprotective when I'm leaving Trying to compromise, but I can't win You wanna make a point, but you keep preaching You had me from the start, won't let this end First you wanna go to the left, then you wanna turn right
What do you mean?
လုံးရဲ့အဆိုတော်လေးချက်ဆင်ပြပါသည်ဆိုတဲ့ what do you mean ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါရှင်။တေးတောင်းလာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်။အခုဆက်ပြီးတော့ကိုကန့်ကသောရရှင်တယောက်ရဲ့အစာကိုလည်းဖော်ပြပေးခြင်းပါတယ်။ကိုကန့်ဒေတာတွေကမော်ထိုက်ဆိုတဲ့မြို့အကြောင်းလေးပြောခြင်းပါတယ်။ဆိုတော့ရေးလာတဲ့နေစက်နဲ့တောင်နှန်းဒေတာနယ်လက်သာသနာပြုဆရာတော်ရဲ့အစာကိုဝေမျှပေးခြင်းတာပါ။ဘူသူဒ္ဓဖြစ်စရာဒေတာအကြောင်းတွေကိုဆရာတော်ကရေးသားပြီးတော့မျှဝေလာပါတယ်။
မော်ရိုင်းမြို့လေးမှာပလောင်လီစုကိုကန့်တိုင်းသားတွေနဲ့အတူတရုတ်နိုင်ငံသားတွေလည်းတရားမဝင်နေထိုင်ကြတာပါမြို့နယ်ခွဲအဖြစ်မတတ်မှတ်ခင်ကာလကမော်ရိုင်းဒေသမှာရက်ွက်ကြေးရွာတွေမှာရှိတဲ့တရုတ်စာသင်ကျောင်းအားလုံးမှာတရုတ်နိုင်ငံအလံကိုလွှင့်ထူခဲ့ကြပြီးတရုတ်စာပေတရုတ်ယဉ်ကျေးမှုတွေကိုသင်ကြားစေခဲ့ပါတယ်ဒီကနေ့ထိလည်းစိုက်ကယ်တွေကားတွေမှာတရုတ်နိုင်ငံအလံကိုပဲဒေသခံတွေတက်ဆင်အသုံးပြုနေပါတယ်ဒါကိုတရုတ်အစိုးရကဘာမှမပြောခဲ့သလိုမြန်မာအစိုးရဘက်ကလည်းဘာမှမလုပ်နိုင်ခဲ့ပါဘူး။မော်ဒိုင်းမှာမြန်မာအလံလွှင့်တင်နိုင်ခဲ့တာဟာ၄နှစ်ပဲရှိပါသေးတယ်။ဒီမှာဒေသခံကိုကန့်တိုင်းသားတွေကမြန်မာငွေကိုမသုံးကြပါဘူး။ဈေးဆိုင်တွေမှာဆိုရင်လည်းမြန်မာငွေနဲ့လာဝယ်ရင်မရောကြပါဘူး။မော်ဒိုင်းဒေသမှာနေထိုင်ကြတဲ့လူဦးရေ2000လောက်ထဲကအများစုဟာနိုင်ငံသားစီစီရေးမှတ်ပုံနဲ့ကပြားမရှိကြပါဘူး။ဒါကြောင့်ဒေသခံတွေဟာတရုတ်ကိုပဲအားကိုးကြတာမို့ကြာလာရင်မြန်မာအစိုးရအတွက်ဖြည့်ရှင်းရခဲ့တဲ့ပြဿနာတွေပေါ်ပေါက်လာနိုင်ပါတယ်။ဒါမျိုးတွေကိုကန့်ဒေသတွေမှာအများကြီးရှိနေပါတယ်။ဒါတွေကိုမြန်မာအစိုးရကဥပိ္ပခာပြူထားလို့မရပါဘူး။ကိုမြေပေါ်ကတိုင်းသားတွေကိုကိုကနှွေးနှွေးထွေးထွေးမကြိုဆိုရင်တရုတ်ကကိုမြေနဲ့ကိုတိုင်းသားတွေအပေါ်မှာပိုပြီးဩဇာကြီးမားလာနိုင်တယ်ဆိုတာမြန်မာအစိုးရသတိထားသင့်ပါတယ
်။နေစက်နဲ့တောင်တန်းဒေသနယ်လက်သာသနာပြုဆရာတော်ဆိုပြီးတော့အရှင်ဓမ္မသာရစာရေးပြီးတော့အဲ့ဒီဒေတာကအကြောင်းကို VOE သောရရှင်နေအားလုံးသိဖို့ဝေမျှလာတာဖြစ်ပါတယ်။သောရရှင်ရဲ့ပေးစာတွေကိုပြန်ချပေးတာဒီမှရင်ရက်ချင်ပါတယ်နော်။ဒီတောက်လာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့အလှည့်ပေးပါဦးမယ်ရှင်။ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာဒေလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရရှင် VOE သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ပြီးတော့ဒေးတောင်းလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးခြင်းပါတယ်။ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်နောင်ပိန်ကငင်းငဲငယ်ဆိုတဲ့သောရရှင်ကတချင်းလေးတစ်ပုတ်တောင်းဆိုလာတာပါ
။မင်္ဂလာပါ VOA ရေ VOA မှထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကိုအမြဲဖုန်းကနေကြည့်ရပါတယ်။မချင်းမုံရဲ့အင်္ဂလိပ်စာပို့ချချက်မညိုရဲ့မတူတာလေးတွေမအေးသနာကျော်ရဲ့တတ်တန့်ရောင်သတင်းလွှာတွေကိုပုံနဲ့ကြည့်ရတာပို့ပြီးတော့စိတ်ဝင်စားစရာကောင်းပါတယ်။ပြောစရာလည်းကောင်းပါတယ်။VOA ကို2008ခုနှစ်တုန်းကစပြီးတော့နားထောင်ပြစ်တာပါဘူသူရတွေတလေကြီးပြတဲ့သတင်းဌာနကိုခုမှတွေ့ရပါလားလို့ကိုကိုကိုမကြေမနက်ဖြစ်မိပါတယ် VOA ကိုတချင်းလေးလဲတောင်းပြစီဗျာကိုမျိုးကြီးနောက်ဆုံးထွက်တဲ့အခွေတွေကမင်းရှိတဲ့မျိုးဆိုတဲ့တချင်းလေးကိုတောင်းဆိုခြင်းပါတယ် VOA ထာဝရအောင်မြင်ဖို့ဆုတောင်းပါတယ်ဗျာ
ဟုတ်ကဲ့ပါခုလိုဆူတောင်းပေးတာကျေးဇူးတင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီသောရရှင်ငင်းငင်းငယ်ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်နောင်ပိန်ကတောင်းဆိုလာတဲ့တချင်းလေးနဲ့ပဲထုတ်လွှင့်ပေးကြပါတယ်နော်မျိုးကြီးရဲ့မင်းရှိတဲ့မျိုးဆိုတဲ့တချင်းလေးကိုဖေးချစ်တဲ့သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါဦးရှင
်ဘမ်တမေဒီမျိုးငယ်လေးမှဆုံးတယ်မင်းကိုပဲငါတသက်စာဆူတောင်းမိတယ်Pero piantui me No ti nai le Sei te ma no yong chi se Ta ni ma no Ka ro rui song si ya me Ne ma me lai ne Ne we ye ga do kwe ya me Ei de ni kna le No sa ti yao le တရားဖြစ်နေငါရဲ့တဲ့တချမ်းမင်းစီချမ်းပြီးဒီမျိုးလေးရဲ့ဝီငါပြန်သွားတဲ့အခါမြင်မပေးဘူးပြခဏ
ဆိုထားတဲ့မင်းရှိတဲ့မျိုးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငရီနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ကျမတို့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်တာပါ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဖီယိုကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။အေးမတဲ့အမင်းစီမြေပြလာတဲ့မြို့ငယ်လေးမတော်ရေဆုံးသွေးချာတဲ့တကယ်တော့ဝေးစေ။ဒီဝေငါတို့ခွဲရမယ်။အေးပြန်ညကနာလေးနှုတ်ဆက်ချင်ရောင်းလေ။
မအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကင်ညာနိုင်ငံကဆန်ဘူရူအမျိုးသားဥယျာဉ်ကြီးတဲ့ကို Google မြေပုံကနေတဆင့်ကြည့်ရှုပြီး Safari Key သွားနိုင်ပါပြီ။ဈေးချောက်ကိုတရားဝင်သုံးခွင့်ပေးလိုက်တဲ့အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်မှာအကောင်းဆုံးဈေးချောက်ပြိုင်ပွဲကျင်းပခဲ့ပါတယ်။ဒီလိုထူးခြားနေတဲ့သတင်းတွေကိုသိရမှာပါ။မက်ခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ဆက်ထားပါတယ
်ကင်ညာနိုင်ငံဆန်ဘူရူအမျိုးသားဥယျာဉ်ကြီးတဲ့ Google ကုမ္ပဏီကသူ့မြေပုံအတွက်ရိုက်ထားတဲ့တောတွေကပုံတွေကိုအင်တာနက်ကတဆင့်ကြည့်ရှုပြီး Safari Key သွားနိုင်ကြပါပြီဒီလုပ်ငန်းကိုသဘာဝသားရဲ့တရိတ်ဆန်တွေကိုထိန်းသိမ်းတဲ့အသိပညာပေးတဲ့ Save the Elephants အဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်တာပါရွေးချက်ကတော့ဥယျာဉ်ထဲမှာရှိတဲ့စင်မိသားစုတွေရဲ့ဘဝကိုလေ့လာနိုင်ဖို့ပဲဖြစ်ပါတယ်။ဆင်းဆွဲခိုးယူရောင်းချသူတွေက Google ရဲ့ဒီလမ်းတွေပတ်ဝန်းကျင်တွေကိုလိုက်ပြီးတော့မှတ်တမ်းတင်တဲ့ Street View ကားပေါ်ကနေရိုက်ထားတဲ့ပုံတွေကိုသုံးပြီးတော့စင်တွေတက်နိုင်တယ်လို့စိုးရိမ်မှုတွေရှိနေတဲ့ကြားကပဲဒီလုပ်ငန်းကို2015ခုနှစ်ဖေဖော်ဝါရီလကလုပ်ခဲ့တာဖြစ်ပါတယ်။65မိုင်ပတ်လည်အကျယ်ရှိတဲ့တဘာဝဘီးမဲ့ကျောကိုဖြတ်တန်းမောင်းနှင်ပြီးတပ်ပုံရိုက်ယူတာဖြစ်ပြီးတော့ဒီတပ်ပုံကြည့်ရှုသူတွေကိုတော့ကားလမ်းကြောင်းကနေသွေဖယ်ပြီးတခြားနေရာတွေကိုတွားရောက်ကြည့်ရှုခွင့်ပိတ်ထားပါတယ်။ဒါဟာပထမအဦးဆုံးအင်တာနက်ကနေကြည့်လို့ရတဲ့ကင်ညာအမျိုးသားဥယျာဉ်ဖြစ်ပါတယ်လို့ကင်ညာခီးသွားလာရေးလုပ်ငန်းကပြောပါတယ်။လူတွေအများကြီးပို့ပြီးတော့တည်လာရင်ထိမ့်သိမ်းဆောက်ရှောက်ရေးလုပ်ငန်းတွေပိုလှုပ်လာနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်။အာဖရိကဆင်တွေဟာဆင်ဆွဲခိုးထုတ်ယူသူတွေရဲ့ချင်းချောက်တက်ဖြတ်မှုကိုခံနေကြရတာပါ။ပြီးခဲ့တဲ့2010ကနေ2012ခုနှစ်အတွင်းမှာဆင်ကောင်ရီတသိန်းလောက်သူတို့ရဲ့အဆွဲကိုလိုချင်တာကြောင့်တက်ဖြတ်တာကိုခံခဲ့ရပါတယ်ရှင
်။ American ပြည်တော်စုမြို့တော်ဝါရှင်တန်မှာဆေးကြောက်ကိုတရားဝင်အဖြစ်သတ်မှတ်သုံးဆွဲခွင့်ပေးပြီး၈လအကြာမှာတော့မြို့တော်မှာစိုက်တဲ့အကောင်းဆုံးဆေးကြောက်ပန်းပြိုင်ပွဲကိုပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်။ Let's Grow DC ဆိုတဲ့အဖွဲ့ကဦးစီးကျင်းပတာဖြစ်ပြီးဒါဟာပထမဆုံးအကြိမ်ဖြစ်ကျင်းပတာဖြစ်ပါတယ်။ဒီပွဲကိုစီစဉ်သူတွေကအနာဂတ်မှာလည်းအခုလိုဆေးကြောက်ပြိုင်ပွဲတွေစိုက်ပျိုးပွဲတွေကျင်းပနိုင်မယ်လို့မျှော်လင့်ထားပါတယ်။ဆေးကြောက်တွေရဲ့အနက်အရသာအမြင်တွေပေါ်မှာအခြေခံပြီးအဓိကထားဆုံးဖြတ်ကြသလိုဘလို့စိုက်ပျိုးခဲ့တယ်လဲမြေကြီးနဲ့လားရေနဲ့လားအလင်းရောင်ဘလို့ပေးတယ်လဲအပေါ်မှာမူတည်ပြီးအမှတ်ပေးရှင်ပြိုင်ကြတာပါလို့အကဲဖြတ်တိုင်သူကြီးတဦးကပြောပါတယ်။ဒေသခံတဦးကတော့အခုလိုဆေးကြောက်ကိုတရားဝင်သုံးခွင့်ပေးလိုက်တဲ့အတွက်ပ
ဘဝပေါင်းများစွာအနာဂတ်ပေါင်းများစွာကိုအေးအေးယူခံရမယ့်ကိစ္စကနေရှောင်ရှားနိုင်ပြီးစီးပွားရေးလုပ်ငန်းတွေအတွက်အထူးအခွင့်အကောင်းတစ်ခုပဲဖြစ်တယ်လို့ပြောပါတယ်။ပြည်နယ်တချို့နဲ့မြို့တော်ဝါရှင်တန်မှာစေးကြောက်ကိုအခုလိုတရားဝင်သုံးခွင့်ပေးထားပေမဲ့ရောင်းဝယ်ခွင့်ကတော့အကန့်အသတ်နဲ့ရှိနေသေးပါခင်ဗျာ
။ဂျပန်နိုင်ငံတိုကျိုမြို့တော်ကဂိမ်းပြပွဲမှာတော့live streaming လို့ခေါ်တဲ့အင်တာနက်ပေါ်ကနေဓာတ်ရိုက်ကြည့်ရှုနိုင်တဲ့ဤပညာကအရှိဆုံးကနေရာယူထားပါဗျ။ Amazon ကုမ္ပဏီကထုတ်တဲ့ Twitch ဆိုတဲ့ app နဲ့ YouTube internet စာမျက်နှာတို့ဟာလူတွေဂိမ်းကစားတာကိုဓာတ်ရိုက်ကြည့်တာကို TV ကြည့်ရတယ်လို့ရေပန်းစားလောက်အောင်လှုပ်ဆောင်နေတာပါ။ smartphone တွေထွက်လာတဲ့အတွက် console လက်ကင်တဲ့ game တွေရောင်းအားအနည်းငယ်ကျသွားခဲ့ပေမဲ့အခုနောက်ဆုံးထွက်လာတဲ့ live streaming ကိုဓာတ်ရိုက်ကြည့်ရှုနိုင်တဲ့ဤပညာကတော့ game ထုတ်လုပ်သူတွေအတွက်အကျိုးရှိစေတာပါ။စော်နေတဲ့ဂိမ်းတွေကိုတိုက်ရိုက်ကြည့်ရှုရုံနဲ့မကပါဘူးအစီအစဉ်ကျင်ညာတဲ့သူတွေနဲ့ပါစာရိုက်စကားပြောဆက်သွယ်နိုင်ပါတယ်ဒီပွဲကိုမလာနိုင်တဲ့သူတွေကပြကန်းအမျိုးမျိုးမှာပြသထားတဲ့ပစ္စည်းတွေကိုအချိန်နဲ့တပြေးညီကြည့်ရှုလို့ရတာပါနောက်ထပ်ဘာတီထွေမှုတွေထက်လုံမလဲဆိုတာမသိရသေးပေမဲ့အခုလိုတိုက်ရိုက်ကြည့်ရှုနိုင်တဲ့ဤပညာကတော့ဆက်ပြီးတော့ရှင်သန်သွားအောင်ပါပါထိုကျိုဂိမ်းပြပွဲကိုစက်တင်ဘာလ18ရက်နေ့ကနေ21ရက်နေ့အထိပြသထားမှာဖြစ်ပြီးတော့နိုင်ငံပေါင်း38နိုင်ငံကပြသသူပေါင်း480လောက်လာရောက်ပြသပြီး2သိန်းကျော်လာရောက်လည်ပတ်မယ်လို့မျှော်လင့်ထားပါတယ်ရှင
်ကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်တွေကိုတော့အစီအစဉ်နေပြီးမြန်မာစံတော်ချိန်ည10:00ကနေ17:00အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီ UI ရတင်းငင်းနေညပိုင်းအစီအစဉ်နေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးပါမယ်
။စနေနေ့ညတကောင်ရန်အထိ24နာရီအတွင်းရွှေပြောင်းဒုက္ခသည်11,000လောက်ဟန်ဂေရီဘက်ကနေဝင်ရောက်လာတယ်လို့ဩစတြေးလျနိုင်ငံဘက်ကပြောဆိုလိုက်ပါတယ်။ဗီယန်နာရဲ့အရှိဘက်ကအဓိကဖြတ်နေဆက်ဖြတ်တန်းရနေရာနစ်ကယ်စတော့ဖ်ကနေနောက်ထပ်လူ9,000လောက်တင်းငွေနေနေမှာထပ်မံဝင်ရောက်လာမယ်လို့လဲဩစတြေးလျပြည်ထရေးဝန်ကြီးကပြောပါရယ်။စည်ရင်မွေးတည်မှုနဲ့စစ်ပွဲတွေကြောင်းထွက်ပြေးလာကြတဲ့သူတွေကိုယာယီခလုံခွင့်ပေးထားဖို့နဲ့အကူအညီတွေပေးရေးဩစတြေးလျနိုင်ငံဟာအလူရှင်အဖွဲ့အစည်းတွေနဲ့ဒီကနေ့မှတွေ့ဆုံဆွေးနွေးနေပါရယ်။စီးရီးယားသမ္မတဘရှောက်အဲအဆက်အနေနဲ့ယာရုကနေဆင်းပေးရမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။ဒါပေမဲ့ဘယ်အချိန်မှဆင်းပေးရမယ်ဆိုတာကိုတော့စစ်ဆက်ဆွေးနွေးပြီးတော့ဆုံးဖြတ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ရုရှားနဲ့အီရန်နိုင်ငံအနေနဲ့စီးရီးယားနိုင်ငံမှာသူတို့ရဲ့ဩဇာလွှမ်းမိုးမှုကိုတုံ့ချပြီးအဆက်ကိုစစ်ဆက်ဆွေးနွေးလာအောင်စီယုံတဲ့လို့လဲဝန်ကြီးကယ်ရီကတိုက်တွန်းခဲ့ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံသားခီးသွားနှစ်ဦးကိုထိုင်းနိုင်ငံခေါ်တောင်ကျောင်းမှာတပ်ဖြတ်တဲ့ဆိုပြီးဆွဆွဲခံထားရတဲ့ဒီမြန်မာနိုင်ငံသားနှစ်ဦးရဲ့အမှုကိုလာမယ့်အင်္ဂါနေ့မှာပြန်လည်စတင်စစ်ဆေးမှာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာထိုင်းနိုင်ငံရဲတပ်ဖွဲ့ဟာလုံထုံးလုံနည်းတွေအတိုင်းဆောင်ရွက်မှုမရှိတဲ့အပြင်သက်သေထောက်ထားတွေကိုလုံလုံလောက်လောက်မတင်ပြနိုင်ဘူးလို့အလုံးကရှုမြင်ခဲ့ကြပါတယ်။ရွှေပြောင်းအလုပ်သမားတွေဖြစ်တဲ့မြန်မာနိုင်ငံသားနှစ်ဦးဟာသူတို့ကျူးလွန်ခြင်းမရှိတဲ့ဒီအမှုအတွက်မတရားတသက်ဆွဆွဲခံထားရတာဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောကြားခဲ့ပါတယ်ခင်ဗျာ။နေပေါ်နိုင်ငံမှာပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေသစ်ကိုကျင်ညာဖို့ရှိနေတာကြောင့်ဒီကနေ့မှာလုံခြုံရေးတွေတင်းကျပ်ထားခဲ့ပါတယ်။ဆယ်စုနှစ်ချီကြာနိုင်ငံရေးမတည်မငြိမ်ဖြစ်မှုတွေကြားထဲမှာပဲဒီလိုမျိုးဒီအခြေခံဥပဒေသစ်ကိုကျင်ညာနိုင်တော့မှာဖြစ်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကအယ်ဆန်တိုစ်ဖြစ်ပါတယ် VOA American အသံမနေ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီခန့်နဲ့9နာရီအထိလိုင်းဒိုမီတာ3240 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကေတထိုင်ပါ
This program has come to you from the Voice of America, Washington.